Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဘီယံအပေါင်းကကင်းဝေးကြပါစေ။2024ခုနှစ်ဖေဖော်ဝါရီလ24ရက်စနေနေ့အတွက် VOA အမေရိကန်တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဖမ်းယူနိုင်နေပါတယ်။ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရပါတယ်။ကျမခင်ပြူထွေးပါဒီမနေ့အစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းရုရှားစစ်ပွဲနှစ်နှစ်ပြည့်ချိန်မှာယူကရိန်းကိုထောက်ခံကြောင်းနိုင်ငံတကာအတိုင်းဝိုင်းကပြတ်တက်ခဲ့ကြပါတယ်တနင်္ဂနွေနေ့ကမြန်မာပြည်လှုပ်ရှားသူတွေကိုထိုင်းဆိုရကစောင့်ကြည့်နေပြီးစိုးရိမ်ရတဲ့အနေအထားမှာမရှိဘူးလို့ထိုင်းကာဝေးဝန်ကြီးကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မခင်ပြူထွေးနဲ့အထူးတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်နောက်ဆုံးရသတင်းတွေအပြင်ကိုပဲဒီတိုက်ပွဲတွေဖြစ်နေတဲ့ရခိုင်မှာရေလုတ်သားတွေဘလို့အခက်ကြုံနေရပါလဲ
အလုံးလေးလေးလားငါးလားရှိပြီပေါ့အလုံးမရှိတာအမျိုးအလုံးမရှိရခိုင်မရှိစားရလဲအဆင်မပြေခါကြလို့ရှိရင်ဟိုဆန်တဲ့ဘူးရှိတာသောသမီးကိုကျွေးကိုကတော့အမေလေးကိုတောက်ခါ
ရခိုင်ကရေလုတ်သားတွေချုံတွေ့နေရတဲ့အခက်အခဲတွေအကြောင်းကိုတို့အသက်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်စနေညပိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတင်နဲ့အနာဂတ်ကဘာသတင်းတွေကတုဒ္ဒစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူကျွန်မတင်ပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်တာနှစ်နှစ်ပြည့်တဲ့နေ့မှာယူကရိန်းဘက်ကဆက်လက်ရည်တည်ထောက်ခံနေကြောင်းနိုင်ငံတကာအတိုင်းဝိုင်းကပြသခဲ့ကြပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လျွန်၊ဘယ်လ်ဂျန်ဝန်ကြီးချုပ်အလက်ဇန်ဒါဒီခရူး၊အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီနဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ကီယက်မြို့တော်ကိုဒီကနေ့သွားရောက်ပြီးစီရန်ကင်းရှင်းသွားတဲ့ယူကရိန်းနိုင်ငံမှာဖြစ်သည့်ကူညီပံ့ပိုးသွားမယ်လို့ကတိပြုခဲ့ကြပါတယ်။ကျူးကျော်စစ်စတင်ကရုရှားလေဒီစစ်သားတွေမြို့တော်ကိုဝင်သိမ်းမှုစ조사ခဲ့တယ်လို့အပြင်းထန်တိုက်ပွဲဖြစ်ခဲ့တဲ့ KF မြို့ပြင်က Hostomel လေဆေးကိုတောက်ရောက်ခဲ့ကြပြီးယူကရိန်းကိုကာကွယ်တိုက်ခိုက်နေကြတဲ့ယူကရိန်းစစ်သည်တွေကိုချီးကျူးအားပေးကြောင်းပြသခဲ့ကြပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇလင်စကီကလည်းလေရင်ပြတ်တေနောက်ခံထားပြီးတော့မှင်ကွန်းပြောကြားခဲ့ပါတယ်
။ Самое тому моей будни истории беда слова Украина
စစ်ပွဲဆုံးသတ်ဖို့လူတိုင်းလူလာနေကြပြီမဲ့ယူကရိန်းနိုင်ငံအဆုံးသတ်သွားတာကိုတော့ဘယ်သူမှလက်ခံမှာမဟုတ်ပါဘူး။ဒါကြောင့်စစ်ပွဲအဆုံးသတ်ရမယ်ဆိုတဲ့စကားရဲ့နောက်မှာငြိမ်းချမ်းမြတ်တရရမယ်လို့ကျွန်တော်တို့အမြဲတမ်းပြောသလိုအနာဂတ်ယူကရိန်းဆိုတဲ့စကားနောက်မှာတည်ကြလွတ်လပ်တဲ့နိုင်ငံဆိုတာကိုပါအမြဲပါနေမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံအနိုင်ရကိုရမှာဖြစ်ပါတယ်လို့သမ္မတဇယ်လင်စကီကစစ်ပွဲနှစ်နှစ်ပြည့်မင်းကိုမှပြောကြားခဲ့ပါတယ်။ကျူးကျော်စစ်တိုက်နေတဲ့ရုရှားနိုင်ငံအပေါ်စီးရီးနှစ်ပညာပန်းဆိုင်ရာပိတ်ဆို့တံခါးမှုအသစ်တွေ EU ဥရောပသမ္မတကကတောက်ချာနေမှာချမှတ်ခဲ့သလိုအမေရိကန်အစိုးရကလည်းရုရှားလူပုဂ္ဂိုလ်နဲ့လုပ်ငန်းစုစုပေါင်း900ကျော်ကိုအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်ခဲ့ပါတယ်စစ်ပွဲနှစ်နှစ်ကြာလာချိန်မှာယူကရိန်းအတွက်အလို့အဆုံကစစ်ရေးထောက်ပံ့မှုဖြစ်တယ်လို့လည်းယူကရိန်းပြည်သူတွေကအလေးထားပြောဆိုနေကြပါတယ်ခင်ဗျာ
ယူကရိန်းတပ်ဖွဲ့တွေကိုတင်းနှဲပို့ချပေးနေတဲ့အမေရိကန်စစ်တပ်ကကုန်ကျစရိတ်တွေအတွက်အိတ်ဆိုင်ပေးနေရတယ်လို့ဥရောပနဲ့ဆိုင်တဲ့အမေရိကန်စစ်တပ်တာဝန်ရှိသူကပြောပါတယ်။သူတို့ရဲ့လုပ်ငန်းလေပတ်ရမယ့်အသုံးစိတ်ထဲကယူကရိန်းအတွက်ပါစိုက်ထုတ်သုံးစွဲနေရတာပါ။ရုရှားရဲ့ဒီယူကရိန်းကျူးကျော်စစ်နှစ်နှစ်ပြည့်လို့သုံးနှစ်ထဲကိုဝင်လာတဲ့အချိန်မှာအခုလိုအိတ်ဆိုင်လုပ်နေရတဲ့အချိန်တွေကဥရောပတိုက်မှာရှိတဲ့အမေရိကန်စစ်တပ်အတွက်ဗန္ဒာငွေကြီးပြတ်တောက်မှုနဲ့ရင်ဆိုင်ရကိန်းရှိနေတဲ့အကြောင်းဥရောပနဲ့အာဖရိကတိုက်ဆိုင်ရာအမေရိကန်စစ်တပ်ပြောခွင့်ရပုံမူမာတင်အိုဒနဲက VOA ကိုပြောပါရယ်ယူကရိန်းစစ်တပ်တင်းနှပ်ပို့ချပေးတဲ့အစီအစဉ်အတွက်ဒေါ်လာ5ဘီလီယံကုန်ကျမှာဖြစ်ပေမဲ့သူတို့မှဒီအတွက်သုံးဆွဲဖို့ဒေါ်လာ3ဘီလီယံပဲချီတော်တာကြောင့်2024ခုနှစ်အစိုးရအသုံးစိတ်ကိုအမေရိကန်လွှတ်တော်ကအတိမပြုပေးနိုင်ဘူးဆိုရင်တော့အခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်ဆိုတော့ကိုတာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောလာတာပါလက်ရှိအခြေအနေကနေပြောင်းလဲမှုဖြစ်မလာခဲ့ရင်ယူကရိန်းကိုကူညီထောက်ပံ့ပေးနေတာတွေအပြင်ဥရောပနဲ့ဒီအာဖရိကတိုက်ကလုပ်ငန်းလည်ပတ်မှုတွေလည်းအခုလာမဲ့နေရာဒီအစပိုင်းမှာရပ်တန့်သွားနိုင်တယ်လို့ဘိုမူအိုဒန်နဲကပြောပါတယ်ယူကရိန်းကိုနောက်ထပ်ကူညီထောက်ပံ့ပေးရတဲ့အတွက်အမေရိကန်လွှတ်တော်မှာလှတွေနဲ့ချီအခြေတင်ဆွေးနွေးနေကြပေမဲ့ဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေတာပါရှင
်ပါလက်စတိုင်းစစ်သွေးကြွတွေဆက်လက်ထင်းထင်းထားတဲ့လက်ကြံတစားကနေပြန်လုပ်ပေးရေးဆွေးနွေးဖို့အစ္စရေးထောက်လှမ်းရေးအဖွဲ့မော့ဆက်အကြီးအကဲ ဒေးဗစ်ဘာနီယာဟာပြည်သစ်နိုင်ငံပါရီမြို့ကိုရောက်ရှိနေပါတယ်။လူပေါင်းတသန်းလောက်ခေါ်လုံနေတဲ့ဂါဇာကမ်းမြောင်တောင်ပိုင်းရာဖာမြို့ကိုအစ္စရေးရဲ့စီးရဲရထိုးစစ်ဆင်တိုက်ခိုက်မဲ့အရေးကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်ညီညာရေးဆွေးနွေးသူတွေပါရီမြို့ကိုရောက်ရှိနေကြပါတယ်။ဂါဇာကမ်းမြောင်ကနေရာအတော်များများကိုအစ္စရေးကမနေ့တောက်ကြနေ့ကစပြီးလေကြောင်းတိုက်ခိုက်မှုအကြိမ်80ကျော်ပြုလုပ်ခဲ့ပါတယ်။တိုက်ခိုက်မှုတွေကြောင့်လူပေါင်း62ယောက်သေဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့လက်အောက်ခံဂါဇာကျန်းမာရေးဌာနကပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဟာမြမအရေးလှုပ်ရှားမှုတွေကိုစောင့်ကြည့်နေပြီးတော့လောလောဆယ်မှာတော့ထိမ့်မနိုင်သိမ့်မရအခြေအနေမျိုးမတွေ့ရသေးဘူးလို့ထိုင်းကာကွယ်ရေးဝန်ကြီးဆူတင်ကလွန်ဆန်းကပြောကြားလိုက်ပါတယ်။အဲ့လိုမြမစစ်တပ်ကိုစန့်ကျင်လှုပ်ရှားနေတဲ့သူတွေကိုမြမနိုင်ငံကတခြားရွှေ့ပြောင်းလာသူတွေလိုတန်းတူထားမကိုင်းတွယ်သင့်ဘူးလို့ကာကွယ်ရေးဝန်ကြီးဆူတင်ကလွန်ဆန်းကမနေ့ဖေဖော်ဝါရီလ23ရက်နေ့မှာပြောဆိုတာကိုတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့စစ်ကောင်စီကိုဆန့်ကျင်လှုပ်ရှားမှုတွေဟာလက်ရှိအချိန်မှာစိုးရိမ်ရတဲ့အနေအထားမရှိတဲ့အကြောင်းနောက်မြန်မာနိုင်ငံကနေထိုင်းနိုင်ငံတဲကိုထွက်ပြေးလာကြတဲ့ကျေးလက်ဒေသကလူတွေရဲ့အရေးအတွက်ဟာလည်းသိပ်မများကြောင်းသူတို့ဟာမကြခင်မှာမြန်မာပြည်ကိုပြန်သွားကြမှာဖြစ်တယ်ဆိုပြီးတော့လည်းထိုင်းကာကွယ်ရေးဝန်ကြီးကပြောပါတယ်အရွယ်ရောက်ပြီးတဲ့လူငယ်တိုင်းစစ်မှုမထမ်းမနေရဥပဒေကိုမြန်မာစစ်တပ်ကထုတ်ပြန်လိုက်ပြီးတဲ့နောက်ပိုင်းမှာလဲထိုင်းနိုင်ငံတဲကိုလူတွေတိတိတသာတိုးဝင်လာတာမရှိပါဘူးလို့သူကပြောဆိုလိုက်ပြီးတော့ထိုင်းနိုင်ငံမှာအခြေချနေထိုင်ဖို့ပြောင်းရွှေ့လာကြတဲ့မြန်မာတွေသာရေရှည်နေထိုင်ကြမှာဖြစ်တယ်လို့ပြောပါတယ်ထိုင်းနိုင်ငံ tech ပြီးနဲ့အတွင်ရောက်ရှိနေတဲ့အချိန်မှာပဲကာကွယ်ရေးဝန်ကြီးကမနေ့တောက်ကြနေမှာအဲ့ဒါလို့ပြောဆိုလိုက်တာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းကတချီလေးမြို့မှာရှိတဲ့ကြားဖြန့် online ငွေလင်ကိုင်းနဲ့လောင်းကစားရုံတွေကိုဝင်ရောက်ဖမ်းဆီးစဉ်ထိုင်းနိုင်ငံသား148ယောက်ပါဖမ်းမိခဲ့တယ်လို့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းမှာရေးပါတယ်တချီလေးမြို့မှာထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဆန်မြို့ရဲ့တစ်ဖက်ကမှရှိတာဖြစ်ပါတယ်တချီလေးမြို့ 1G1 ဟိုတယ်နောက်မှာဖွင့်ထားတဲ့အဲ့ဒီလောင်းကစားရုံကိုဖေဖော်ဝါရီလ22ရက်နေ့ကဝင်ရောက်ဖမ်းဆီးတဲ့အချိန်မှာအဲ့ဒီထိုင်းနိုင်ငံသား148ဦးနဲ့မြန်မာနိုင်ငံသား940ဦးအပြင်တရုတ်နိုင်ငံသားတွေပါပါဝင်တဲ့စုစုပေါင်း689ဦးကိုဖမ်းမိခဲ့တဲ့အကြောင်းတချီလေးသတင်းမှရေးတာကိုကိုးကားပြီးတော့ဘန်ကောက်ပို့စ်ကရေးတာပါအဲ့ဒီလူ900နီးပါးအပါအဝင်ကွန်ပျူတာတွေနဲ့ကား၈စီးမော်တော်ဆိုင်ကယ်အစီး120လဲသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်ဖမ်းဆီးခံရတဲ့ထိုင်းနိုင်ငံသားတွေဟာရုံးဝန်တန်းဖြစ်အုပ်ချုပ်ရေးပိုင်းမှာအလုပ်လုပ်နေကြသူတွေဖြစ်ပြီးယာယီပြည်ဝင်권ပါမင်းနဲ့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံအကြားကူးလူသွားလာနေကြသူတွေဖြစ်တယ်လို့ဆိုပါတယ်သူတို့ကိုထိုင်းအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ဆိုပါတယ်ဖမ်းဆီးမိတဲ့သူတွေကိုတပ်ဆိုင်ရာနိုင်ငံတွေကိုပြန်မပို့ခင်ပြစ်ဒဏ်ကျခံရမယ်လို့လည်းစစ်ကောင်စီကပြောဆိုထားပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ပြပေးကြတာပါရှင်။အခုဆက်ပြီးတော့ဒီစနေညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီမိုကရေစီလူခွေးရေးနဲ့ခေတ္တကမ္ဘာလေယာစီးပွားသတင်းများအာရှနိုင်ငံရေးဥရုယာသီနဲ့အနာဂတ်ကမ္ဘာနောက်သတင်းတွေကတူတာစတဲ့ဒီလိုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာအခုရင်ဆုံးကတော့ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုသန်စီစဉ်ကိုပြောပြပါမယ်။ရခိုင်ပြည်နယ်နေရအတော်များများမှာတိုက်ပွဲတွေဖြစ်နေတာနဲ့အတူငါးဖက်လုပ်ငန်းတွေထိခိုက်နေရပါတယ်။တိုက်ပွဲတွေကြောင့်ငပလီမှာပိတ်မိနေကြတဲ့ရေလုတ်သားတွေရဲ့အခက်အခဲတွေအကြောင်းကိုတော့ဒီ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်တို့အတန်းအစီအစဉ်မှာတင်ဆက်ပေးထားပါရရှင
်။ဖိတ်တယ်မှာရန်ကားရတော့တာသမီမဆနိုင်တော့မိဘတယောက်ကရှာတယ်။နေရောညာရှာလို့မှစံတပြေလောက်တော့မရတဲ့အဲ့လိုအခက်အခဲတွေကြုံလာရတယ်။
ကျွန်တော်မရှိရဘူးဆိုတော့ငါဘာလုံးကနေရဆိုင်သွားပြီဆိုတော့လည်းဒါကျွန်တော်တို့ကိုမမလုံးချောင်းနေတဲ့လူတွေပါရှင်းရောင်းနေတဲ့လူတွေကစားပြီးတော့အလုံးကခက်ခဲသွား
ငါဖန်းလုပ်ငန်းဆိုတာကရခိုင်ပြည်နယ်ရဲ့အကြီးဆုံးစီးပွားရေးလုပ်ငန်းတွေကတစ်ခုဖြစ်ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်တွင်နေရာအနက်မှာဖြစ်ပွားနေတဲ့တိုက်ပွဲပရိပခါတွေကြောင့်ဒီဇင်ဘာလကလေးကငပလီကမ်းခြေဧရိယာတဝိုင်းမှာငါဖန်းလေထွက်ပြီးလုကင်လာဖို့ခွင့်မပြုတော့ပါဘူးဒါဟာဒေသခံတွေနဲ့ရာသီပေါ်ငါးဖမ်းလုပ်ငန်းလာရောက်လုပ်ကင်ကြသူတွေကိုပါဒုက္ခတွေကြုံပြီးဘဝပြတ်တဲ့အထိဖြစ်သွားစေခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်သတင်းတော့ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ငပလီကန်းကြီးဟာမြန်မာနိုင်ငံရဲ့နာမည်ကြီးထင်ရှားလာတဲ့ကန်းကြီးတွေထဲကတစ်ခုပါလှပတဲ့နေဝင်ချိန်နေလင်းချင်းလေးတွေတိုက်ခတ်မှုတွေကြောင့်လှုပ်ရှားနေတဲ့အုံရွက်လေးတွေနဲ့အတူ9ကီလိုမီတာခန့်ရှည်တဲ့နူးညံ့ဖြူပွေးတဲ့တဲတောင်ပြင်လဲရှိပါတယ်ကိုထနိုင်တယောက်သူ့ဇနီးကလေး9ယောက်နဲ့အတူကန်းကြီးကိုရောက်နေပါတယ်သူတို့ရောက်လာတာကတော့အပန်းဖြေဖို့မဟုတ်ပါဘူးသူတို့ကအီယာရီတိုင်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ငပလီတောင်ပိုင်းခွားမြို့နယ်ကလာတာဖြစ်ပြီးတော့ယာတီပေါ်ငါးဖန်းလုပ်ငန်းတွေကိုလုပ်ကင်ဖို့ရောက်ရှိနေတာပါသူကအသက်15နှစ်အရွယ်တည်းကပင်လယ်ငါးဖမ်းလုပ်ငန်းကိုလုပ်ကင်လာတာအခုဆိုရင်အသက်43နှစ်ရှိနေပါပြီ ပြီးခဲ့တဲ့နှစ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာချိန်ကနေစပြီးစစ်ကောင်စီကကုန်းလန်းနဲ့ရေလန်းခီးသွားလာမှုတွေကိုတင်းကျပ်လိုက်ပါတယ်ဒီဇင်ဘာလမှာတော့ငပလီကမ်းခြေတခြားငါးဖမ်းဝင်တွေကိုပါပိတ်လိုက်တာပါဒါတွေကြောင့်ပဲကိုထက်နိုင်တို့အိမ်ပြန်လို့မရတော့သလိုမိသားစုစားဝတ်နေရတဲ့အတွက်အလုပ်ပါမလုပ်နိုင်ကြတော့ပါဘူးလက်ရှိချိန်မှာတော့သူတို့စားနေကြဆန်ရဲ့တဝက်လောက်သာစားနိုင်တဲ့အခြေအနေပ
ါသူအဲ့ဒါပိတ်သွားတော့ငက်ပြတ်နေကြဘောခယူကနာဂျိုင်းမှာကောက်စားတယ်ကောက်စားလိုက်မယ်ညမနဲ့စားဟိုဟိုတကြီးနေလုံးချက်ဖို့နေရာမှာတစ်လုံးနှလုံးကဥစားနေရတယ်ညမနဲ့ကိုတွေ့နေရတော့တောက်တောက်ဟောညနဲ့မစားအလမ်မီဖြစ်နေတာပေါ့
ဒီလိုအကျက်တဲကြုံတွေ့နေရတာကကိုထက်နိုင်တယောက်တည်းတော့မဟုတ်ပါဘူးရခိုင်ပြည်နယ်မြောက်ပိုင်းနဲ့တခြားဒေသတွေကနေတန်တွဲမြို့ကိုငါးဖမ်းလုပ်ငန်းလုပ်ကင်မှုရောက်လာသူအများအပြားကကြုံနေရတာပါအဲ့ဒီဒေသတွေကရေလုံသားတွေဟာနှစ်စဉ်လိုလို6လတစ်ကြိမ်ငါးဖမ်းရာသီရောက်တိုင်းတန်တွဲမြို့ကိုရောက်လာတတ်ကြပါတယ်ကာလကြာကြာနေရတာကြောင့်မိသားစုဝင်တွေကိုပါခေါ်လာခဲ့ကြတာပါဒေသခံတွေရဲ့ပြောပြချက်အရဆိုရင်တန်တွဲမြို့ရဲ့အကြီးဆုံးငါးဖမ်းလုပ်ငန်းဆောင်ဖြစ်တဲ့ငပလီမြို့ဂျိတ်တော်ရက်ကွက်ငါးဖမ်းဆောင်မှာလူ2000ကျော်လောက်တောင်းတင်နေကြပြီးတော့အုံးမင်တွေအောက်မှာတဲထိုးပြီးတော့နေနေကြပါတယ်။တန်တွဲမြို့တစ်ခုလုံးဆိုရင်တော့တောင်းတင်နေတဲ့လူဦးရေက2000လောက်ရှိပါတယ်ငါဖမ်းဝင်ရတဲ့နှစ်တွေတုန်းကဆိုရင်ရေထရဲလို့ခေါ်တဲ့ငါဖမ်းလို့ရတဲ့ရက်တွေမှာတပတ်လောက်ငါးဆင်းဖမ်းလိုက်ပြီဆိုတာနဲ့အနည်းဆုံးငွေ800တသိန်းလောက်ရပြီးအမျိုးသမီးတွေကတော့ငါးတွေကိုငချောက်ပြုတ်လောက်တာတွေငဆက်နယ်ပြုတ်လောက်တာတွေမှာဝင်ရောက်လုကင်ကြတာမို့ရေလုံသားတွေဟာစားဝတ်နေရေးအဆင်ပြေခဲ့ကြပါတယ်အခုတော့ဘသူကမှအလုပ်လုပ်လို့မရတော့ပါဘူးမမမိအေးနဲ့သူ့မိသားစုကကြောက်ဖြူမျိုးကနေရောက်ရှိလာတာပါသူမကလည်းသူမယောက်ျားကလေး3ယောက်နဲ့အတူငပလီမှာတောင်းတင်နေပါဗျ။သူမကြုံတွေ့နေရတဲ့လက်ရှိစားဝတ်နေရေးအခက်အခဲတွေနဲ့ပတ်သက်ပြီးတို့အတန်ကိုအခုလိုပဲပြောပြပါဗျ။
အလုံးလေး4လ5လရှိပြီပေါ့အလုံးမရှိတာ။အဲမျိုးအလုံးမရှိအကင်မရှိစားရလည်းအဆင်မပြေခါကြလို့ချင်းဟိုဆန်တပူရှိတာသောသမီးကိုကျွေးကွာတော့အမေလေးကိုတောက်ခါဆေးမိုင်ဆေးကိုမိုင်လာဝီးတဲ့နေရာကိုလေဆန်လေးပါလေတောင်းပြီးတော့သွားပြီးတော့ဆွဲရတဲ့တောင်ကိုထက်ကိုတက်တယ်ချင်းလေးပါလေရှူရတယ
်ပြီးခဲ့တဲ့နှစ်ဇန်နဝါရီလအတွင်းမှာလဲဂျိတ်တော်ရက်ကွက်ငါးဖမ်းဆောင်မှာရေလုံငန်းလာရောက်လုပ်ကင်နေတဲ့အမျိုးသမီးတယောက်ဟာစားတောက်စရာမရှိတာကြောင့်တန်နှဲမျိုးကိုတွားရောက်ပြီးဆန်အလူခံချိန်မှာအပြက်မူးလဲတဲ့ဖြစ်စဉ်တစ်ခုဖြစ်ပွားခဲ့ပါတယ်နုဆို့ရွယ်ကလေးငယ်အပါအဝင်ကလေးလေးယောက်မိခင်ဟာထမင်းမစားရတာကြာလို့အခုလိုဖြစ်သွားတာလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်ကုန်းလန်းနဲ့ခီးသွားလာခွင့်ကန့်သက်ချက်တွေဟာတင်းကျပ်လွန်းလာကြောင်းအိမ်ပြန်မှုမကြိုးစားရကြပါဘူး။ငွေကြေးတနိုင်တဲ့သူတွေအတွက်ကတော့စစ်တွေရန်ကုန်လေကြောင်းလိုင်းနဲ့သွားလို့ရပါတယ်။အဲ့ဒီအတွက်လေရင်လက်မှတ်တွေကလည်းဧပြီလကုန်အထိမရှိတော့ပါဘူး။ဒေသခံတွေကတောင်တင်ပြီးဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ကြိုးစားကြပါတယ်။ငါမဖမ်းရကာလဟာဒီလောက်ရှည်ကြသွားမယ်လို့မထင်တာကြောင့်အစာပိုင်းမှာတော့ရေလုံသားမိသားစုဝင်တွေကိုစတုတီသားအလှူတွေလုပ်ပြီးတော့ကျွေးမွေးကြပါတယ်။ဒါတွေကလည်းမလောက်ငါဘူးလို့ကိုထက်နိုင်ကဆိုပါတယ
်။စတုတီသားဒီမှာကျွေးတယ်ကျွေးတော့မစားရလူမစားပါတော့။ဟိုလူဦးရတားညာစတုတီကကျွေးတာလမ်းမရမရမစားလို့ကလင်းတွေငိုရေနေရပါလို့အတိုင်းလာရရှိတယ်
။နောက်ပိုင်းမှာတော့ဒေသခံတွေဟာအနွမ်းပါဆုံးသူတွေကိုစည်ရင်လုပ်ပြီးဆန်တွေစားတောက်ကုန်တွေကိုထောက်ပံ့နေပါတယ်။ဒါတွေကလည်းလူတိုင်းကိုတော့လန်းလန်းမမီပါဘူး။ အခက်ခဲဖြစ်နေတဲ့သူတွေကိုကူညီနေပေမဲ့တစ်ဖက်မှာလည်းဒေသခံတွေကိုယ်တိုင်ကဒုက္ခရောက်နေကြတာပါငပလီကပုံမှန်ဆိုရင်တော့ခီးသွွားများပြတဲ့နေရာပါအခုတော့ခီးသွွားတွေကမရှိသလောက်ကိုနေပါနေပါပြီခီးသွွားက80ရာခိုင်နှုန်းကနေ100ရာခိုင်နှုန်းလောက်ထိကိုရော့ကျသွားတယ်လို့ငပလီကန်းချီကကဘာလက်ခီးသွွားလုပ်ငန်းလုပ်ကိုင်နေသူကိုနိုင်ဝင်းကပြောပြပါတယ
်ဒီမှာဆိုလို့ရှိရင်တက်စီရတော့လင်းစေးလင်းစေးကြီးသွားတယ်စားတော့ပုံပေါ့အားလုံးစေးကြီးတော့အဲ့ဒီမှာတော့စားတော့ဘယ်လိုပဲဟိုတယ်ပြည်ဟိုတယ်ရောမပိဘူးပေါ့ဒါပေမဲ့ဝင်နေနေလားဒီလိုလည်းအရင်မဖွင့်တော့ဘူးနော်ဟိုဖွင့်နေဆိုတော့စုံလောက်ပဲပြထားလိုက်တယ်ပေါ့အလောက်ပဲပေါ့ဟိုအဲ့ဒီလည်းမရှိကြဘူးဟိုလည်းမဟုတ်ဘူးတော်တော်ဒီတခုတို့တခုစားတခုစားဝယ်ရှိတယ်တနား
ငါဖန်းခွင်းနဲ့ခီးသွွားလာခွင်းပိတ်တာတွေကဒေသခံအများအပြားကိုဒုက္ခရောက်စေပါတယ်ကိုတန်းထိုက်ကကုန်းရဆိုင်ဖွင့်ထားပါတယ်ဒီမှာနေထိုင်ကြတဲ့ဒေသခံတွေဟာငါးဖမ်းလုပ်ငန်းလုပ်ကင်နေတဲ့သူတွေကိုမိခိုပြီးဈေးအောင်ချတာတွေလည်းရှိတယ်လို့ဆိုပါတယ
်ငါမဖမ်းရဘူးဆိုရင်ကျွန်တော်တို့ဒီဒေသကကျွန်တော်တို့ငါးဖမ်းလုပ်ငန်းနဲ့လေပတ်နေတာအားလုံးကကျွန်တော်အိမ်မှာဈေးတွေလေးရောင်းတယ်ဟိုဈေးတွေဆိုတာကျွန်တော်တို့ကုန်းရှိပေါ့ဗျာပြန်လည်းမရှိရဘူးဆိုတော့ငါးဖမ်းလုပ်ငန်းနဲ့ရဆိုင်သွားပြီဆိုတော့လည်းဒါကျွန်တော်တို့ကုန်းပေါ်မှာလှုပ်ရှားနေတဲ့လူတွေပါဈေးရောင်းနေတဲ့လူတွေရဆိုပြီးတော့အားလုံးကခက်ခဲသွား
ဒီလိုအခြေအနေတွေဟာရေရှည်ဖြစ်လာမယ်ဆိုရင်တော့တောင့်ခံမှုခက်ခဲတယ်လို့ဒေသခံတွေကပြောနေကြပါတယ်။ဒီလိုများပြတဲ့သူတွေဟာရေရှည်စားဝတ်နေရေးကြက်တဲငတ်ပြတ်လာမယ်ဆိုရင်တော့လူချင်းဝတ်တွေကိုမလိုက်နာနိုင်တော့ဘဲနဲ့ခိုးဆိုးလူနိုင်တွေဖြစ်လာမှာကိုလည်းစိုးရိမ်တယ်လို့ကိုတန်းထိုက်ကပြောပြပါတယ်
။ဘူးလို့ဖြစ်နေတဲ့ကိစ္စတော့ဒါမကောင်းဘူးပေါ့ဗျာ။ကျွန်တော်တို့စီမံစီမံကြည့်ဘူးဆိုပြီးမှလည်းတခြားနေရာမှာဖြစ်နေတဲ့စီးပွားရေးတံတွေကဒါကျွန်တော်တို့ခံစားနေရတာပေါ့။ခံစားနေရတဲ့အတွက်လူတွေဒီတော့ကရောက်လာတဲ့ဟာရေရှည်လာမယ်ဆိုလို့ရှိရင်ဘာဖြစ်သွားနိုင်လဲဆိုတော့ကျွန်တော်တို့ကဒါထက်မကခက်ခဲလာမယ်တက်တက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကနောက်ဆုံးမှာဘာဖြစ်လာမလဲဆိုတော့ခိုးဆိုးလူနိုင်ဒီမှာမှများလာမယ်ဆိုတော့အချိန်မျိုးရောက်လာမယ်ပေါ့မစားဘူးဆိုရင်တော့စားရတဲ့လူကတောင်းပါပဲလေတောင်းလို့မရဘူးဆိုလို့ရှိရင်တော့လည်းလူမှာပဲအဲနောက်လူလို့မရဘူးဆိုလို့ရှိရင်တော့လည်းရတယ်လို့လုပ်မယ်ဆိုတော့ဟိုအတွေးတွေတော့ဝင်လာမှာပဲ
ရှင်လုံသားတွေကိုယ်တိုင်ကလည်းပင်လေတဲ့ကိုမစင်ရလို့ဒုက္ခရောက်တာကြာရှည်လာရင်သားသမီးတွေရဲ့ငက်ပြက်နေတဲ့မျက်နှာတွေကိုကြည့်ပြီးမရရင်ရတယ်လို့လှုပ်ချင်စိတ်တွေပေါ်လာနိုင်တယ်လို့ကိုထက်နိုင်ကဝန်ခံပါတယ်
။စိတ်ထဲမှာရံကားရတာပေါ့သားသမီးမစားနိုင်တော့မိဘတယောက်ကရှာတယ်နေရောညာရှာလို့မှစံတပြေလောက်တော့မရတဲ့ဟာအဲ့လိုအခက်အခဲတွေကြုံလာရတယ်။ကျွန်တော်ကတော့စိတ်ထဲမှာတော့အကူအညီပေးရင်တော့ကောင်းတာပေါ့ကျွန်တော်တို့ငက်ပြက်နေတဲ့လူတွေကိုလူဖို့တောင်းဖို့ဆိုရင်ကိုကြီးပဲပါလို့တောင်းခံပါတယ
်ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်ဒို့တန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier Myanmar website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes Spotify နဲ့ Google Podcast တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါတယ်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာဒီငပလီမှာပိတ်မိနေကြတဲ့ရေလုတ်သားတွေရဲ့ခက်ခဲတွေအကြောင်းကိုဒို့အတန်အစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေက VOA ကိုပေးပို့တင်ဆက်တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးတင်မောင်တန်းပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။ဗုဒ္ဓဟူသည့်သာသနာအတွင်းမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍမှာပြောမယ်ဆိုရင်တော့ဒီနှစ်100လောက်ခေတ်ရှိပြည်အမျော်အမြင်ကြီးမားတဲ့ဆရာတော်တွေရှိခဲ့ပေမဲ့လို့ဗုဒ္ဓဘာသာအမိခံဘာသာရေးအဝင်းဝိုင်းတချို့ကြောင့်မြန်မာနိုင်ငံဟာခေတ်နောက်ကျကျန်ခဲ့ပါပြီလားဓမ္မကျောင်းတွေကိုထူထောင်ခဲ့သူဒေါ်ကေတုမာလာနဲ့ဦးတမောင်တန်းဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတင်ဆက်ပေးထားပါရရှင်
ဖေဖော်ဝါရီလ5ရက်နေ့တုန်းကအာဂျင်တီးနားနိုင်ငံမှာပုံရဟမင်းကြီးကသမ္မတနဲ့တူကက်သလစ်တီလာရေကပေါင်းကိုပ ပထမဦးဆုံးအမျိုးသမီးတူတော်စင်ဖြစ်သတ်မှတ်တဲ့အခမ်းအနားတယောက်ဖြစ်ပါလေ။ထိုင်းနိုင်ငံမှာဆိုရင်လည်း2018ခုနှစ်မတိုင်ခင်ကဗိတ်ဖူနီလှုပ်ရှားမှုတရပေါ်ခဲ့ပြီး2021ခုနှစ်ရောက်လာတဲ့အခါမှာတော့ဗိတ်ဖူနီ185ပါးကျော်ရှိလာခဲ့ပြီးဖြစ်ပါလေ။ကျောင်းမှာတန်းတူရေးဟာလူ့ခွင့်ရေးမှာအရေးကြီးတဲ့အကြောင်းအရာတစ်ပါ။ဘာသာတရားတွေကြားတဲ့ပါကြားမှတန်းတူရေးဆိုင်ရာအပြောင်းလဲတွေဘလို့ကြုံတွေ့နေကြပါသလဲ။ဒီကြောင့်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံမှာဓမ္မစကူဓမ္မကျောင်းတွေဖြစ်ပေါ်လာအောင်ကနဦးရေးသားစီရင်လှုပ်ရှားခဲ့တဲ့ဒေါက်ကေတုမှာဖြစ်ပါတယ်။မင်္ဂလာပါဆရာလေး
။မင်္ဂလာပါတကားကြီး
။ဟုတ်ကဲ့။ဆရာလေးဘာသာတစ်ခုတည်းမှာအတူပေါ့နော်။အမျိုးသမီးနဲ့ဒီလာရင်တွေဟာအမျိုးသားတွေဘုန်းကြီးတွေနဲ့မတူဒါအနှင်ခံနေရတယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဘွားကြီးမှာအပြောင်းလဲတွေလည်းဖြစ်ပေါ်နေပါတယ်ထေရဝါဒနိုင်ငံတွေဖြစ်ကြတဲ့အထူးသဖြင့်တိရိလင်္ကာနဲ့ထိုင်းနိုင်ငံမှာဘာအပြောင်းလဲတွေရှိလာတာကိုဆရာလေးတွေ့ရပါတယ
်တိရိလင်္ကာနိုင်ငံကို2008ခုနှစ်စရောက်တော့အတော်အံ့ဩခဲ့ရတာတခုကသူတို့နိုင်ငံရဲ့အထွတ်အမြတ်ထားဆုံးနေရာတွေမှာဖြစ်တယ်။မဟာဗောဓိညောင်မင်းတို့ဒီဆွေတော်ဌာနတိုက်လို့ဆိုရင်အမျိုးသမီးတွေအမျိုးသမီးတွေကအမျိုးသားတွေလိုပဲဝင်ခွင့်ရှိတယ်၊ဖူးမြော်ခွင့်ရှိတယ်။မြန်မာပြည်မှာလူမျိုးဟိုအမျိုးသမီးမဝင်ရ၊အမျိုးသမီးမတက်ရဆိုတဲ့ဆိုင်းပုတ်တွေမတွေ့ရအောင်။ပြီးတော့သူတို့စီမှာဓဆစီလမာတာရောဘိက္ခုနီရောရှိတယ်။ဓဆစီလမာတာဆိုတာကဒီတီလာရှင်တို့မျိုးပဲ10ပါးတီလာစောက်ထင်းကြတဲ့သူတွေဖြစ်တယ်။အဲဘိက္ခုနီကြတော့အဲဘိက္ခုရဲ့တန်ခါအထံမှာရောဘိက္ခုနီတန်ခါအထံမှာပါတိမ်ဝင်ပြီးတော့ယဟမပြုတ်ထားတဲ့သူတွေဖြစ်တယ်။ပြီးတော့သူတို့တွေက313ပါးသောသိက္ခာပုဒ်တွေကိုကျင့်ရတဲ့သူတွေဖြစ်တယ်။ဒီနှမျိုးလုံးတီလင်္ကာမှာတွေ့ရတယ်။ပြီးတော့ရထဲရထဲတရားဟောတဲ့နေရာမှာလည်းယဟန်သေးတာမကယဟမတွေလည်းတရားဟောပြောကြတာနေရာတော်တော်များများမှာတွေ့ရတယ်။အဲဥပုံနေတွေမျိုးဆိုရင်သူတို့တွေရဲ့ဓမ္မယုံမှာတဏီကုံတရားပွဲတွေရှိရဲ့။အဲပလင်ပေါ်မှာတရားဟောကြတာတပါးပြီးတပါးပဲ။အဲ့ဒီမှာဆရာတော်ကြီးတွေပါတယ်လို့မျိုးဘိက္ခုနီကြီးတွေလည်းပါတယ်။ဟောဘိက္ခုယဟန်တရားဟောပြီးလို့ဆင်းသွားတဲ့အဲ့ဒီပလင်ပေါ်မှာပဲဘိက္ခုနီယဟန်မှာတပါးကတရားတက်ဟောနေတာလေတွေ့ရတာပဲ။တရားနာပရိသတ်တွေအတွက်ကလည်းအဲ့ဒါကအထူးဆန်းဖြစ်မနေဘူး။အမေရောပုံစံတစ်ခုလိုပဲပြီးတော့ဆုံးအလူတွေမှာဆိုရင်လဲယဟန်တွေတာမကကိုရင်တွေလဲအမှုမောဒနာတရားချင်းမြင်ကြလို့မျိုးယဟန်မတွေတာမကတိလရှင်လေးတွေလဲပဲတရားချင်းမြင်ကြတာတွေ့ရတယ်ဒါကတိလလင်ကမှာတွေ့ခဲ့ကိုယ်တိုင်တွေ့ခဲ့တာလေးပေါ့ထိုင်းမှာဆိုရင်မဲချီလို့ခေါ်တဲ့ဒီအဖြူဝတ်တိလရှင်တွေလဲရှိတယ်လို့မျိုးဘိက္ခုနီယဟန်မတွေလဲရှိတယ်အဲထိုင်းကအဖြူဝတ်တိလရှင်ကြီးတပါဆိုရင်အစိမ်ဘူးတော်ကိုကိုယ်တိုင်တက်ပြီးတော့တင်တာလဲတွေ့ခဲ့ဘူးတဲ့။နောက်ရထဲရွာထဲမှာတပိတ်ပိုက်ပြီးတော့ဆုံးခံကြွနေတယ်။ဘိက္ခုနီယဟန်မတွေလည်းရှိကြတယ်။အပြီးတော့အခုနောက်ပိုင်းဆိုရင်တကြံပိတ်ရတွေလိုမျိုးမှာဆိုရင်ဒီအမျိုးသမီးငယ်လေးတွေဟာအမျိုးသားတွေလိုပဲမြင့်မြတ်တဲ့ယဟန်အဖြစ်ဒုံလပတ်ဝတ်ကြတယ်။ဒုံလပတ်ယဟန်ခံပွဲအစီအစဉ်တွေရှိလာတာလဲတွေ့ရတယ
်။အဲ့ဒီအပြောင်းလဲတွေနဲ့နှိုင်းယှဉ်ပြီးတော့ပေါ့နော်။ဒီမှာနိုင်ငံရဲ့အခြေအနေကိုတော့ဇာတိနည်းနည်းလေးများပြောပြပေးပါဦ
း။မြန်မာပြည်မှာကြတော့အဲဖျားတွေမှာပဲအမျိုးသမီးမတက်ရဆိုင်းပုတ်တွေတွေ့ရတာမဟုတ်တော့အခုကြာဖျားနာကရေကန်တွေမှာပါအဲရေကန်ဒီမင်္ဂလာရှိသောရေကန်ဖြစ်ပါတော့ကြာအမျိုးသမီးများမဆင်းရဆိုတဲ့ဆိုင်းပုတ်အဲ့လိုဆိုင်းပုတ်တွေပါတွေ့လာရပါတယ်ဒါကိုကြည့်လိုက်တာနဲ့ညီမလူဖွဲ့စီမှာဒီလိုအမျိုးသမီးတွေကိုတန်ဖိုးမထားတဲ့အမျိုးသမီးတွေကိုမစင်ကြဲသူအဖြစ်ဘုန်းနေသူဖြစ်သတ်မှတ်တဲ့ဘာသာရေးသလိထုံးစံတွေအတော်အားကောင်းနေတော့ပါပဲအဲတီလာရှင်တွေဘက်ကိုကြည့်ရင်လေသူကအတန်ကပေါင်တဲ့ကမဟုတ်လို့ဟိုတန်ကအဖွဲ့စီတွေမပါတယ်လို့မျိုးအိမ်ယာတီထောင်လူပေါင်ကိုစွန့်ခွာလာတာမို့လို့လူ့ဘချောင်အုပ်စုထဲမှာလည်းမပါဘူးအော်တီလာရှင်ကဘေးရောက်နေတဲ့တီချာအစုအဖွဲ့တစ်ခုလို့ဖြစ်နေတယ်။သူ့ကိုခေါ်တာတော့မှသာသနာ့နယ်ဝင်တိလရှင်လို့ပဲခေါ်တယ်။အနယ်ဝင်အဖြစ်ပဲသတ်မှတ်တယ်ပေါ့။ဒီတန်ခါအဖွဲ့စီတဲ့လည်းမပါသလိုလူဖို့လည်းမဟုတ်တာမို့လို့တချို့အခြေအနေတွေမှာဆိုရင်တိလရှင်တွေအတွက်ထိုင်ဖို့နေရာတော့မရှိဘူး။ 60 plan တွေမှာတော့ပါမနေဘူးတချို့စုပေးပွဲတွေဆိုရင်စုရတဲ့အဆင့်တန်းချင်းတူလာတော့ရဟန်းတွေကြတော့ထိုင်ကဝန်မှာထိုင်ပြီးတော့စုလက်ခံယူရတယ်ဒါပေမဲ့သီလရှင်တွေကြတော့ခုံအောက်ကကျမ်းပြင်ပေါ်မှာထိုင်ပြီးတော့ပဲစုလက်ခံယူရတယ် now တိပိတကတရလိုမျိုးစာမွေးပွဲလိုအစ်စ်မြေစာမွေးပွဲတွေကိုသီလရှင်တွေဖြေဆိုခွင့်မရကြဘူးအဲ့လိုပဲရက်သေးရွာသေးတရားပွဲတွေမှာသီလရှင်တွေတရားဟောနေတာမျိုးကိုတွေ့ရမှာမဟုတ်အဲ့တော့တရားတော်တွေကိုယုံကြည်သက်ဝင်လို့ဘုရားရဲ့တာဝကလမ်းစဉ်ကိုလိုက်ပြီးသဘင်ကိုစွန့်ဖန်ရည်စွန့်အုပ်ကိုဝုတ်ပြီးတော့ဒီအိမ်ယာတီထောင်လူပောင်ကိုစွန့်ခွာခဲ့တာချင်းအတူတူတောင်မှပြီးလင်္ကာနဲ့ထိုင်းလို့နဲ့ရှင်လိုက်မယ်ဆိုရင်မြမသီလရှင်တွေကတန်ဖိုးထားခြင်းမခံရဆုံးပါပဲအဲ့ဒီနိုင်ငံတွေမှာကတော့ဘုရားရဲ့တပည့်တာဝကလမ်းစဉ်လိုက်ကြတယ်အမျိုးသမီးတွေကိုထိုက်တန်တဲ့နေရာတစ်ခုလည်းပေးထားကြတယ်အဲ့ဒီနေရာမှာပြီးလင်္ကာတန်ဃာတွေကတော့ထိုင်းတန်ဃာတွေအထက်ကိုဘိက္ခုနီတွေကိုအပိထောက်ပတ်မှုပိုကောင်းကြတယ်လို့ထင်ပါတယ
်ပြမပြနမတိသာသနာမယောအမျိုးသမီးတွေယဟန်မဝချင်းပေါ့နော်ဘိက္ခုနီပြုခြင်းကိုထောက်ခံအားပေးတဲ့ယဟန်တန်ဃာတွေရှိခဲ့ဘူးပါတော့ဗျာ
ဒါနဲ့ပတ်သက်ပြီးလူသိများထင်ရှားတာကအကျံပြုစရာတော့အရှင်အရိစ္ဆဝန်တာပါကျမ်းပေါင်း60ကျော်ပြုစုခဲ့တဲ့သမိုင်းဝင်ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တယ်ပြီးတော့ကပ္ပသာသနာပြုဆရာတော်ဥတ္တိလရဲ့ဆရာအရင်ကြီးပါဆရာတော်ကနှစ်ပေါင်းတစ်ထောင်ကျော်လောက်ကဟိုသာသနာနှစ်ပေါင်းတစ်ထောင်ကျော်လောက်ကအဆက်ပြတ်သွားတဲ့ပျောက်ဆုံးသွားတဲ့ဘိက္ခုနီသာသနာကိုဟောထုတ်ဖို့ဘိက္ခုနီသာသနောပတိတာကျမ်းကိုရေးသားခဲ့တယ်။အဲဒီတော့ကကျွေးကြော်တဲ့နေလဲကြည်ကြဲလောင်ကိုကျွေးကြော်ခဲ့တယ်။အဲသာသနာတစ်ခုလုံးတုံလုံးခြောက်ခြားသွားပြီးတော့နိုင်ငံကျော်အဖြစ်ပြက်တစ်ခုဖြစ်ခဲ့တယ်။ကန့်ကွက်တဲ့သူတွေကလည်းအပြင့်အထန်ကိုကန့်ကွက်ခဲ့ကြပါလေ။အဲ့ဒီမှာပဲဘိက္ခုနီသာသနာဖော်ထုတ်တဲ့မဖော်ထုတ်တဲ့ငင်းခုန်ကြတဲ့ဝိဝါဒအဓိကယုံကြည်ဖြစ်ခဲ့တယ်။နောက်ဆုံးမှာတော့ဆရာတော်ဟာပကတိယကံသာသနာအဝန်းဝိုင်းကကျင့်ဖယ်ခြင်းနဲ့အရေးယူခံလိုက်ရတယ်။ဒီဘိက္ခုနီအရေးတော်ပေါ်ငင်းပွားမှုလို့ပဲဆရာတော်ရဲ့နောက်ထပ်ထင်ရှားတဲ့ငင်းပွားမှုတစ်ခုကနိုင်ငံခြားဘာသာသင်ယူခြင်းအင်္ဂလိပ်စာသင်ယူခြင်းမှာအဲ့ဒီကိစ္စဖြစ်တော့ကလည်းသာသနာတစ်ခုလုံးဘုံတလုံးပောက်ကွဲသွားတယ်လို့ပဲတုံ့လှုပ်သွားကြတယ်။မတင်ချားတဲ့တဲ့ဘက်ကအပြင်းအထန်ကန့်ကွက်ခဲ့ကြတယ်။အာတရိစ္ဆာန်ကထာတရိစ္ဆာန်တွေရဲ့စကားနေကြတဲ့ဘာသာစကားရုံညံ့တဲ့ဘာသာစကားတွေဆိုပြီးတော့မတင်တဲ့ဘက်ကနေပြောခဲ့ကြတယ်။ဒါပေမဲ့ဆရာတော်အယူဆမှန်ခဲ့တယ်ဆိုတာနှစ်ပေါင်း90အကြာဒီနှစ်အချိန်ရောက်ဒီနှစ်အချိန်ရောက်တော့မှတန်ဃာတော်အများစုကနားလေသိမြင်လာကြတာပါဒီလိုအမျော်မြင်ရှိတဲ့ဆရာတော်တပါဘေးဖယ်ခံလိုက်ရတာသာသနာကဖယ်ကျင်ခံလိုက်ရတာကတော့တကယ်ဝမ်းနည်းဖို့ကောင်းတဲ့အဖြစ်ဖြစ်တစ်ခုပါဆရာတော်ကတော့ဘိက္ခုနီသာသနာပြန်လည်ဖော်ထုတ်ရေးနဲ့ပတ်သက်တဲ့သူ့ရဲ့ယက်တီချက်ကိုနောက်ဆုံးအချိန်ထိခက်ခဲမှာယက်တီခဲ့ပါတယ
်ဆိုတော့ဒုက္ခရဲ့ယူဆတဲ့ဗုဒ္ဓဘာသာယူဆဟာဒါချုပ်ငုံပြီးတော့ကြည့်မယ်ဆိုရင်ပေါ့နော်ဒါမိတ်ဖက်ဖြစ်ပါရဲ့လားဘာမှမဟုတ်ရံပက်ညာဖြစ်နေတယ်
ဗုဒ္ဓတရားတွေထဲကကာလာမတုတ်ဆိုရင်လွတ်လပ်စွာယုံကြည်ကိုယ်ခဲ့ခွင့်လွတ်လပ်စွာဝေဖန်ပိုင်းခြားခွင့်တွေကိုအားပေးရတဲ့နေရာမှာလူသိများတယ်အဲ့လိုပဲဖယားရှင်ကဥပါလိတကြွယ်ကိုဟောတဲ့တရားဆိုရင်လည်းအယူဝါဒမတူတဲ့သူတွေအပေါ်လေးစားမှုအပြစ်ရှိရမယ်ဆိုတာကိုပြသထားတယ်မတူ껙ပြမှုကိုအလေးအနက်ထားအတိမတ်ပြုခဲ့တယ်။ပြီးတော့ဒီသာသနာသာသနာတော်ရဲ့ဂုဏ်ကြီးတွေထဲမှာဧကနာမသာသနာဆိုတာရှိတယ်။အဲ့ဒါကဘာလို့ဥပမာပေးထားတယ်လဲဆိုရင်ညကြီး9တွေညငယ်900ကစီးလာတဲ့ရေတွေကတဲ့သမုတ်တရားကိုရောက်တဲ့အခါမှာသူ့ရဲ့ငုံမူလနမည်ဟောင်းနေပြောက်ပြီးတော့သမုတ်တရားရေးဆိုတဲ့နမည်တစ်မျိုးတည်းပဲရှိတော့တယ်လို့မျိုးလူတယောက်ဟာမင်းမျိုးကပဲဖြစ်ဖြစ်ပုံနှမ်းမျိုးကပဲဖြစ်ဖြစ်ကုံတယ်မျိုးရိုးကပဲဖြစ်ဖြစ်သူစိရဲ့မျိုးရိုးကပဲဖြစ်ဖြစ်သာသနာပေါင်းတဲ့ကိုဝင်လာပြီးဆိုရင်သ တန်ဃာတော်ဆိုတဲ့နာမည်တစ်ခုတည်းပဲဖြစ်ရတယ်။အဲဒီလိုအချက်အဲ့လိုအချက်လိုမျိုးတာရကပေးစရာတွေအများကြီးပါ။အခုပြောလိုက်တဲ့ဥပမာတွေကိုကြည့်လိုက်ရင်တော့အာဗုဒ္ဓဝါဒဟာလူခွင့်ရဲ့အယူဆနဲ့မိဖက်ဖြစ်တယ်ဆိုတာထင်ရှားတယ်။ဒါကြောင့်ခြုံငုံပြီးပြောရမယ်ဆိုရင်လူခွင့်ရဲ့အယူဆတွေနဲ့ဗုဒ္ဓဝါဒကတကယ်မိဖက်ကြီးဖြစ်နေပေမဲ့ဗုဒ္ဓဘာသာအမြေခံဘာသာရေးအဝန်ပိုင်းတချို့နဲ့ကြတော့ရံပတ်ကြီးဖြစ်နေပါတယ
်။ပြပါဗျာ။ကျေးဇူးအများကြီးတင်ပါလေဗျာ။ခုစနေတင်ပြသွားခဲ့တဲ့လူကတော့မြန်မာနိုင်ငံမှာဓမ္မစကူပေါ်ဓမ္မအကြောင်းတွေဖြစ်ပေါ်လာအောင်ကတူရေးသားစီယုံလှုပ်ရှားခဲ့သူဒေါက်ကေတူဘူးဖြစ်ပါလေ။အမှန်တော့တောင်းပါ
သာသနာတွင်ကျမ်းမာတန်းတူရေးမှာမြန်မာနိုင်ငံနောက်ကျကျန်နေသေးတဲ့အကြောင်းဆွေးနွေးတင်ပြထားတဲ့ဥတီမောင်တန်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ် VOA ရဲ့စနေညချမ်းအစီအစဉ်တွေကို American ပြည်သူ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOE Telegram တရားဝင်စာမျက်နှာက VOE Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOE တရင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာညချမ်းပါရှင်ဖေဖော်ဝါရီလ24ရက်စနေညကျန်း VOA မြန်မာဘာသာအစီအစဉ်လေးကို American ပြည်သူ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်လေးကိုတော့ line to meter 19.25 32အပြင် line let meter 190ကနေလည်းဖမ်းယူနိုင်လို့ရပါတယ်လေယာဉ်စီးပွားသတင်းတွေနောက်ဥရုယာတိနဲ့အနာဂတ်ကဘာသတင်းတွေကတုတ္တအစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုအာရှနိုင်ငံရေးအစီအစဉ်ကိုတင်ပြပေးချင်ပါတယ်ထိုင်ဝမ်မှာအသစ်ရွေးချယ်ခံထားတဲ့သမ္မတနဲ့ဒုသမ္မတလောင်းတွေကိုအမေရိကန်ကိုယ်စားလှယ်အဖွဲ့တွားရောက်တွေ့ဆုံပြီးတော့အမေရိကန်ရဲ့ထောက်ခံမှုကိုပြသပါဗျ။အိန္ဒိယနိုင်ငံမှာတော့ရွေးကောက်ပွဲနေလာတဲ့အချိန်လက်သမားတွေဆန္ဒပြနေကြပါဗျ။မြောက်ကိုရီးယားကိုတော့ရုရှားခီးသွွားတွေပို့ပြီးတော့အလားများနေပါဗျ။ဒီလိုအကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုစုံမှုကျော်ကတင်ဆက်ပေးထားပါဗျရှင်။
ထိုင်ဝမ်မှာအသစ်ရွေးချယ်ခံထားရတဲ့သမ္မတလောင်းလိုက်ချင်းတေနဲ့ဒုတိယသမ္မတလောင်းရှောင်းပိုင်ခင်တို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကြာသပတေးနေ့ကအမေရိကန်ရီပပ်ဘလစ်ကန်အမတ်မိုက်ဂလဂါနဲ့ဒီမိုကရက်အမတ်ရာဂျာခရစ်ရှနာမိုတီတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွားရောက်တည်ဆုံခဲ့ပြီးအမေရိကန်ကဆက်လက်ထောက်ခံသွားမှာဖြစ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်အာနာရှင်ရဲ့ချက်ထွင်ရေးမူဝါဒနဲ့အမျိုးမျိုးသောအခက်အခဲတွေကိုရင်ဆိုင်သွားမယ်လို့ရွေးချယ်ခံသမ္မတလောင်းလိုက်ချင်းတေကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပြောဆိုခဲ့ပါတယ်
။在未来面对来自集权或是世界的各项挑战。
မေလ20ရက်နေ့ကျန်းသစ္စာကျင်းဆိုပြီးတဲ့အခါထိုင်ဝမ်ပြည်သူတွေနဲ့စီးလုံးညီညွတ်စွာလှုပ်ဆောင်သွားပါမယ်။အဲ့ဒီနောက်အမေရိကန်အပါအဝင်လွတ်လပ်တဲ့ကမ္ဘာကြီးနဲ့အတူဆက်လက်ရည်တည်ပြီးတိုးတက်ကြွယ်ဝမှုတွေနဲ့တေးချမ်းတည်ငြိမ်မှုတွေကိုပေါ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်တရုတ်ပြည်ရဲ့စစ်တန်တမန်ရေးနဲ့စီးပွားရေးဆိုင်ရာဖိအားပေးမှုတွေတိုးလာနေသလိုကမ္ဘာလုံးဆိုင်ရာပထဝီနိုင်ငံရေးအနေအထားလည်းအလျင်အမြန်ပြောင်းလဲလာနေပါတယ်ဒါပေမဲ့ထိုင်ဝမ်အနေနဲ့ဒီမိုကရေစီလမ်းကြောင်းကိုဆက်လက်ရှောင်လန်းမှာသာဖြစ်တယ်လို့လည်းလိုက်ချင်းတေကပြောပါတယ် Republican အမတ် Mike Gallagher ကလည်း American အနေနဲ့ဆက်လက်ထောက်ခံသွားမယ်အကြောင်းပြောဆိုခဲ့ပါတယ်
I think the message we want to send in a bipartisan fashion is that if Xi Jinping and the Chinese Communist Party were to ever
American လို့တော်မှာရှိတဲ့ပါတီနှစ်ရလုံးအနေနဲ့ပြောကျင်တာကတော့တရုတ်သမ္မတရှီချင်းပင်နဲ့တရုတ်ကွန်မြူနစ်ပါတီတို့ကထိုင်ဝမ်ကိုမိုင်မဲစွာကျူးကျော်တိုက်ခိုက်မယ်ဆိုရင်ဒါဟာအောင်မြင်မှာမဟုတ်ပါဘူးနောက်တစ်ချက်ကတော့တင်းအနေနဲ့သမ္မတအဖြစ်တာဝန်ယူတဲ့အခါ American အနေနဲ့ထိုင်ဝမ်နဲ့ဆက်လက်ရည်တည်သွားမှာဖြစ်ပြီးနဲ့ဆိုင်တဲ့မဟာမိတ်ဖြစ်မှုနဲ့အမေရိကန်လွတ်တော်ရဲ့ထောက်ခံအားပေးမှုတွေကိုရရှိမှာပါလို့မိုက်ဂလဂါကပြောဆိုသွားတာပါအခုလိုအချိန်မှာပဲအိန္ဒိယမှာတော့လေသမားတွေကစိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲနေတဲ့တိနံထွက်ကုန်ဈေးကောင်းရာကြီးအတွက်ဆန္ဒပြခြိတက်နေကြပါတယ် အဓိကကတော့မြောက်ပိုင်းပန်ကျပ်ပြည်နယ်ကလေသမားတွေဖြစ်ပြီးလွန်ခဲ့တဲ့10ရက်လောက်ကတည်းကစလို့မြို့တော်နယူးဒေလီကိုချီတက်နေကြပါတယ်။ဝန်ကြီးချုပ်မိုဒီအစိုးရကလည်းလန်ခီးမှာလုံခြုံရေးတွေတင်းကျပ်စွာခြားထားပြီးပိတ်ဆို့တားဆီးနေပါတယ်။ရဲနဲ့အထီးကရုံးတွေဖြစ်ခဲ့ပြီးဗော်တဟူးနေကဆန္ဒပြသူတဦးသေဆုံးခဲ့ပါတယ်။ဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဆာရဝန်စင်ပန်ဒဟာကအခုလိုပြောပါတယ်။
हमने भी प्रधानमंत्री बनाने के लिए वोट डाली होगी दी होगी ये देश सभी का है
प्रधान ကျွန်တော်လည်းဝန်ကြီးချုပ်ရွေးချယ်ဖို့မဲပေးရမှာပါဒီတိုင်းပြည်ကလူတိုင်းအတွက်ပါဝန်ကြီးချုပ်ဟာလည်းနိုင်ငံသားတိုင်းအတွက်ပါဝန်ကြီးချုပ်မူဒီအနေနဲ့ထွက်လာပြီးဒီကိစ္စတွေကိုဖြေရှင်းပေးရပါမယ်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုလက်ခံဖို့လိုပါတယ
်အိန္ဒိယရွေးကောက်ပွဲတွေဟာလာမယ့်ဧပြီနဲ့မေလလောက်မှာကျင်းပဖို့ရှိနေပါတယ်လေသမားတွေကသီးနှံ23မျိုးအတွက်ဝယ်ယူတဲ့အနေဆုံးဈေးသတ်မှတ်ချက်တွေကိုတိုးပေးဖို့ဒါအပြင်ရခင်ပြဋ္ဌာန်းထားတဲ့လေယာနဲ့လေယာထွက်ကုန်ဥပဒေတွေကိုပြင်ဆင်ပေးဖို့တောင်းဆိုနေတာပါဟိန္ဒူအမျိုးသားရေးဝါဒီလို့ဆွဆွဲခံထားရတဲ့ဝင်ကြီးချုပ်မိုဒီကလေသမားတွေရဲ့စားဝတ်နေရေးအတွက်အလေးထားကြောင်းနဲ့လိုအပ်တဲ့မျိုးစေ့ဤပညာနဲ့စက်ကရိယာတွေထောက်ပံ့ပေးထားကြောင်းဖေဖော်ဝါရီလ22ရက်နေ့တုန်းက X လူမှုကွန်ရက်မှာပထမဦးဆုံးအကြိမ်တုံ့ပြန်ပြောဆိုပါတယ်ပန်ဂျပ်ပြည်နယ်ဟာခွဲထွက်ရေးလှုပ်ရှားမှုတွေရှိခဲ့ဘူးတဲ့စစ်ဘာသာဝင်တွေအများဆုံးနေထိုင်ရပြည်နယ်ဖြစ်ပါတယ်။လေသမားဆန္ဒပြပွဲတွေကိုအတိုက်အခံတွေနဲ့အလုံသမားတမကတွေကထောက်ခံပူးပေါင်းပါတယ်။ရွေးကောက်ပွဲမတိုင်မီဆန္ဒပြပွဲတွေကျယ်ပြန့်သွားမှာကိုဝန်ကြီးချုပ်မိုဒီအစိုးရကတော့စိုးရိမ်ပူပန်မှုတွေရှိနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုအချိန်မှာပဲတောင်ကိုရီးယားနဲ့အမေရိကန်ကတော့ပူးတွဲစီးရေးလက်ချက်နေပြီးတောက်ကြနေတုန်းကအဆင့်မြင့် stats ဘုံကျဲတိုက်လေရင်တွေပါပြန်တန်းခဲ့ပါနဲ့မြောက်ကိုရီးယားကတော့ဒီနှစ်စံပိုင်းမာတင်မစ်ဆိုင်ဒုံးစမ်းသတ်တာ6ကြိမ်ရှိပြီဖြစ်ပါနဲ့စစ်ဖြစ်ခဲ့ရင်မြောက်ကိုရီးယားကပယ်ဒိန်းဒုံးတွေနဲ့ဝင်ရောက်လာတဲ့အမေရိကန်လေယာဉ်တင်သင်္ဘောတွေနဲ့ဂျပန်မှာရှိတဲ့အမေရိကန်စစ်စခန်းတွေကိုပစ်ခတ်တိုက်ခိုက်နိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်အခုလိုအခြေအနေမှာပဲပြီးခဲ့တဲ့အပတ်ထဲတုန်းကတော့ရုရှားခီးသွားတပ်ဖွဲ့ဟာမြောက်ကိုရီးယားနိုင်ငံကိုအပန်းပြေခီးအဖြစ်ရောက်ရှိလာခဲ့ပါတယ်။ဒါဟာကိုဗစ်ကပ်ဘေးအလွန်ပထမဆုံးအကြိမ်ခီးသည်တွေရောက်လာတာပါ။2023ခုနှစ်စက်တင်ဘာလကရုရှားသမ္မတပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံခဲ့ပြီးနောက်ရုရှားနဲ့မြောက်ကိုရီးယားဆက်ဆံရေးပုံမတိုးတက်လာတာကိုပြသနေတာလို့မြင်နာတွေလည်းရှိပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလေဗရော့ကလည်းရုရှားနဲ့မြောက်ကိုရီးယားကိုတွားရောက်လက်ပတ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတိုက်တွန်းခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်ရုရှားနိုင်ငံသားတွေအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကိုအပန်းဖြေခရီးထွက်ဖို့ခက်ခဲလာတာကြောင့်နယ်ပယ်သစ်ရှာဖွေတာလည်းဖြစ်နိုင်တယ်လို့ရုရှားအနေနဲ့မြောက်ကိုရီးယားခရီးသွားလုပ်ငန်းကိုကူညီပံ့ပိုးတာလည်းဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။
ကိုယ်တော်မူကြတဲ့ဆက်တဲ့အာရှနိုင်ငံရေးအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်။လေယာစီးပွားသတင်းတွေကိုတလဲတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာလေယာထွက်ကုန်တွေကိုပြင်ပတင်ပို့တာကနေရရှိတဲ့ငွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီကမူဝါဒအပြောင်းလဲလုပ်လိုက်တာကြောင့်ပို့ကုန်လုပ်ငန်းရှင်တွေအခက်ကြုံနေကြပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျပဲလို့ရှိပါလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစက်ပြူရီချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပုဂံရောင်းဝင်မူဝါဒပြောင်းလဲမှုကြောင့်လုပ်ငန်းရှင်တွေအခက်တွေ့နေတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်စစ်ကောင်စီကစံစကွဲပဲပြောင်းရောဘာစတဲ့လေယာထွက်ကုန်ပြပတင်ပို့မှုပုတ်ကုန်ရငွေနဲ့ပတ်သက်တဲ့မူဝါဒကိုပြောင်းလဲလိုက်တာကြောင့်အခက်ကြုံနေရတယ်လို့ပုတ်ကုန်လုပ်ငန်းရှင်တွေကပြောပါတယ်။ဗဟိုဘဏ်နဲ့စီးပွားကူးသန်းဝန်ကြီးဌာနတို့ဖေဖော်ဝါရီလ14ရက်နေ့အစည်းအဝေးမှာသဘောတူတက်မှတ်လိုက်တဲ့ပုတ်ကုန်ရငွေမူဝါဒအစ်စ်မှာလုပ်ငန်းရှင်ကိုယ်တိုင်က73စီစား3စီပြန်လဲတင်သွင်းမှသာပုတ်ကုန်ရငွေရဲ့80ရာခိုင်နှုန်းကိုပြင်ပပေါက်ဈေးနဲ့ရောင်းချခွင့်ရမှာဖြစ်ပြီး30ရာခိုင်နှုန်းကိုတော့ဘဟုဘန်တတ်မှတ်စီ2100ကျပ်နဲ့ရောင်းချပေးရမှာပါ တကယ်လို့လုပ်ငန်းရှင်ကိုယ်တိုင်စားသုံးစီစားသုံးစီမတင်သွင်းမဲ့အခြားတင်သွင်းတဲ့လုပ်ငန်းရှင်ကိုပြန်လဲရောင်းချမယ်ဆိုရင်တော့ပို့ကုန်ရငွေရ65ရာခိုင်နှုန်းကိုဗဟိုဘဏ်တတ်မှတ်စီ2100ကျပ်နဲ့ရောင်းချပေးရမှာဖြစ်ပါတယ်အခုလိုမူဝါဒပြောင်းလဲလိုက်တာကြောင့်စားသုံးစီစားသုံးစီမတင်သွင်းလို့တဲ့ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ဒေါ်လာကို200ကျပ်ကျော်လောက်ထိနစ်နာသွားတယ်လို့ရန်ကုန်မြို့ကပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်စကောင်စီဟာ2023ခုနှစ်ဇူလိုင်လကနေအခုနှစ်ဖေဖော်ဝါရီလအတွင်းပို့ကုန်ရငွေမူဝါဒနဲ့ပတ်သက်လို့အပြောင်းအလဲ၄ချိန်ခန့်ပြုလုပ်ခဲ့ပါတယ
်ပြင်တွင်မှာဖွဲနုစီကျန်းနဲ့စီချိုးဆက်ရုပ်ဆက်ရုပ်ခတ်တည်ဆောက်သွားဖို့ရှိနေပါတယ်ပြင်တွင်ဆောင်စီလိုအပ်ချက်ကိုပြင့်မီစေနိုင်ဖို့အတွက်နေပြည်တော်ပါဝင်တိုင်းဒေသကြီးလေးခုမှာဖွဲနုစီကျန်းနဲ့စီချိုးဆက်ရုပ်ဆက်ရုပ်လောက်တည်ဆောက်သွားမယ်လို့မြန်မာနိုင်ငံစံစပါအသင်းချုပ် MRF ကပြောပါရယ်ပထမဆုံးစေယုံကိုနေပြည်တော်ကောင်စီနယ်မြေပြည်မနာမြို့နယ်မက်စလီကုန်းကျေးရွာမှာစတင်တည်ဆောက်နေပြီး2025ခုနှစ်မတ်လလောက်မှာလက်ပတ်နိုင်ဖို့ခန့်မှန်းထားတယ်လို့စံစပါအသင်းချုပ်အဖွဲ့ဝင်ဆန်းလုံငယ်ရှင်တို့ကပြောပါရယ်ကျန်းတဲ့စေယုံတွေကိုတော့စပါအသီးခါစိုက်ပြိုးတဲ့ရန်ကုန်တိုင်းပဲခူးတိုင်းနဲ့အီယာဝတီတိုင်းတို့မှာဆက်လက်တည်ဆောက်သွားမှာဖြစ်ပါရယ်နေပြည်တော်ဖွင့်လို့စီကျန်းတဲ့စာအုပ်စီစဲရုံတွေကနေတနင်္ဂနွေစီကျန်းတန်ချိန်9000နဲ့စီချောတန်ချိန်6300ခန့်ထုတ်လုပ်နိုင်မှာဖြစ်ပြီးထွက်ရှိလာတဲ့ဖွင့်လို့စီတွေကိုပြင်တွင်းဈေးွက်အပြင်ဂျပန်တောင်ကိုရီးယားနဲ့ဥရောပနိုင်ငံတွေကိုပါတင်ပို့ရောင်းချဖို့ရည်မှတ်ထားတယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ် MRF ကပြောဆိုထားပါတယ
်ပြည်ပဝက်လက်တွေရှိနေပေမဲ့တိုက်ပွဲတွေကြောင့်ကြံမခုတ်နိုင်တရားဆက်တွေမလဲပတ်နိုင်တဲ့အခက်အခဲတွေကိုတောင်သူတွေရင်ဆိုင်နေကြရပါတယ်အခုနှစ်မှာပုံမပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နယ်မြေလုံခြုံမှုမရှိတဲ့ချမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးအတွင်းကတရားဆက်အုံတွေလည်ပတ်နိုင်မှုမရှိသေးတဲ့အပြင်တချို့ဒေသတွေမှာကြံကိုအသက်နဲ့ရင်းပြီးခုတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ကြံဆိုင်တောင်သူတွေကပြောပါတယ်မြမတရားကိုဗီယက်နမ်အိန္ဒိယဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားအပါအဝင်ပြည်ပနိုင်ငံတချို့ကဝယ်ယူလို့ကြောင့်ကမ်းလှမ်းမှုတွေရရှိထားပေမဲ့ပြီးခဲ့တဲ့ကြံချက်ရာသီကတရားဆက်တွေအပြည့်အဝမလဲပတ်နိုင်ခဲ့တာကြောင့်ဗီယက်နမ်ဈေးကွက်တစ်ခုတည်းကိုသာတင်ပို့နေရတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်
။ဈေးကွက်တရားတိတ်မပို့နိုင်ဘူးတော့ဗီယက်နမ်ပဲဈေးကပို့နေတာ။ဒီဘက်ကပြည်တွင်းစားသုံးမှုလည်းခုလိုအောင်လုပ်ရတယ်။ဒီတွင်းကလည်းလည်းလေးပေါ့ဖြစ်တယ်နော်။ဟိုခေါင်းလုံးကစက်စက်ကြီးရဲ့ဟာစက်စက်ကြီးရဲ့အဲ့ကတည်းကစနေနေ့လည်းရောသူကအရင်ကမက်စလာကိုလောက်ဆိုအပြီးကျိတ်ကြတယ်။ဒါပေမဲ့လည်းအခုဒီပုံစံတိုင်းဆိုအေကေလာဇန်ကျက်ဆိုတာဆက်ပြေရမှာ။ပြင်ကြသွားတာပဲရှိတယ်ကွာ။အရင်တော့မှန်ထားတဲ့လောက်ကြီးတော့မဖြစ်လာဘူး။ဒါပေမဲ့အရင်တော့ကျတော့တသိန်းကျော်လောက်ပြင်ကြပါပို့နိုင်တယ်ဆိုမှန်တာပါနော်။အခုကတော့အရင်နှစ်လောက်ပဲသွားနိုင်တယ်ပြင်ထားကြည့်တော့
မြန်မာနိုင်ငံမှာကြံခောက်ယူကြိတ်ခွဲမှုကိုနှစ်စဉ်နိုဝင်ဘာနဲ့ဒီဇင်ဘာလတို့မှာစတင်ဆောင်ရွက်လို့ရှိပေမဲ့လက်ရှိမှာတော့တိုက်ပွဲတွေကြောင့်ကြံခောက်ရသည်ကျော်လွန်နေပြီဖြစ်သည့်တိုင်မခောက်ယူနိုင်သေးတဲ့ကြံဆိုင်ကင်းတွေအများပြားကြံရှိနေသေးတယ်လို့တောင်သူတွေကဆိုပါတယ်ကြံသီးနာကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ဟောင်းကတရားဆက်အောင်ပေါင်း23ရုံကနေတစ်နှစ်ကိုပြန်မြတရားတန်ချိန်4သိန်းခန့်ထုတ်လုပ်နေတာပါတိုက်ပွဲဖြစ်ပွားနေတဲ့စကိုင်းတိုင်းဒေသကြီးထီးကျိုင်ဒေသမှာကြံဆိုင်တောင်သူ6000ကျော်ရှိပြီးအရင်ကကြံဆိုင်ခင်းတွေကနေနှစ်စဉ်ကြံတန်းချင်းတသိန်း2000လောက်ထိထုတ်လုပ်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ရှိုဒေသမှာလည်းတရားဆက်ရုံ၄ရုံရှိပြီးလက်တလုံးမှာတော့ငွေပလဲတရားဆက်ရုံနဲ့မိုင်းဤတရားဆက်ရုံတွေပဲလဲပတ်နေတာပါ။ဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြံဆိုင်တောင်သူတွေအနေနဲ့ကြံတွေမခုတ်နိုင်တဲ့အတွက်အရင်ရှုံးပြီးစီးပွားရေးနလန်ထူဖို့လဲခဲရင်သွားပြီလို့ကြံဆိုင်တောင်သူကိုစိုးအောင်ကပြောပါတယ်။
ကျန်သက်တည်းကျန်စည်းကောင်းပေးပြီးဝယ်နေကြတာပဲဗျ။ဟိုတတန်းကိုတသိန်းခွဲထိဈေးရတော့လက်ရှိပေါက်တယ်ဗောနော်။ဒါမှမဟုတ်နည်းနည်းလုံးကြုံရင်းကြော်လည်းမကောင်းဘူး။လမ်းမဆွတ်သေးလည်းမကောင်းဘူးဆိုတော့ကျွန်တော်တောင်သူတွေဘွားဒါမှလုပ်လို့မရတာ။အရင်နဲ့ရှုံးတယ်အခုဒီလည်းဟိုဘာရဲလို့မှန်းလို့မရသေးတော့စိတ်ပြက်လက်ပြက်နဲ့ပဲလုံနေရတော့ဗျ
။စကိုင်းတိုင်းနဲ့ရှမ်းမြောက်ကတရားဆက်တွေမလဲပတ်နိုင်တာကြောင့်2023-24ဘဏ္ဍာနှစ်ကြံကြိတ်ရာသီမှာလဲတရားအထွက်နှုန်းကမူလခံမှန်းထားတဲ့ရထားချက်အောက်ကျဆင်းနေပြီးပြပတင်ပို့မှုလဲရော့ကျမဲ့အနေထားမှာရှိနေပါတယ်လက်ရှိပြည်တွင်းတရားဈေးကွက်မှာတရားတစ်ပိတ်သာကို3600ကနေ4000ကျပ်လောက်အတွင်းပေါက်ဈေးရှိနေပြီး ကမ္ဘာတရားစည်းကွက်မှာတော့တရားသဏ္ဍာန်ကိုအမေရိကန်ဒေါ်လာ650လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ
်။အခုစပီးဖေဖော်ဝါရီလ23ရက်နေ့ကနေ20ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါတယ်။ဖေဖော်ဝါရီလ3ရက်ပတ်မှာတော့ပြင်တွင်းပေးဈေးတွေအနေငယ်ပြောင်းချဆင်လာပါတယ်။အသစ်ပေါ်ချိန်ဖြစ်တာကြောင့်ဈေးကွက်ထဲမှာအဝေးများပြီးဈေးကျဆင်လာတာဖြစ်တယ်လို့ပွဲရုံတွေကပြောပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာအသစ်ဝင်ရောက်မှုရှိပေမဲ့အဝေးနေနေတာကြောင့်ပက်စင်ကုန်ရက်အာစီတန်ကို39သိန်းကျပ်လောက်ထိပြောင်းချဆင်သွားပါတယ်။ဖေဖော်ဝါရီလဒုတိယပတ်မှာတော့တတန်ကို7.40ကျော်ထိပေါက်ရှိခဲ့ပြီးနှစ်ပတ်အတွင်းတတန်ကို3,200ဝန်းကျင်ပြင်ကျဆင်းသွားတာကိုတွေ့ရပါတယ်။မြန်မာပယ်စင်ကုန်ရဲ့အဓိကဝယ်လည်းဖြစ်တဲ့အိန္ဒိယနိုင်ငံမှာအခုနှစ်ပယ်ဆိုင်ပြူထွက်ရှိမှုရောနေနေပြီးလိုအပ်ချက်မြင့်တက်နေတာကြောင့်မြန်မာပြင်တွင်းပယ်စင်ကုန်ကမကြာခင်မှာဈေးပြင်းမြင့်တက်နိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ
်။ကလဘဲအသစ်တွေဈေးကွက်ထဲဝင်ရောက်နေပြီမဲ့လုပ်ငန်းသုံးသမားပဲအဝယ်ရှိနေတာကြောင့်ဈေးအနှင်းငယ်ပြန်ကျဆင်းသွားပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်ရဲ့ဖေဖော်ဝါရီလ20ရက်နေ့ပေါက်ဈေးအရကလဘဲ V2 အသစ် 59.25 ပိတ်တာဝန်တအိတ်ကို 236,000 ကျပ်ကလဘဲ929အသစ်ကတအိတ်ကို 25,900 ကျပ်ပေါက်ဈေးရှိပြီးတစ်ပတ်အတွင်းတအိတ်ကိုငွေကျပ် 3,000 ကနေ 9,000 ကျပ်ကြားဈေးကျဆင်းသွားတာကိုတွေ့ရပါတယ
်။ပြောင်းဈေးကနေမင်းမတင်ငင်မှုကြောင့်နဆက်ရောင်းတွေရဲ့သားစဲဖြစ်လို့ဈေးဆက်တိုက်ပြင်းချဆင်းနေပါတယ်။ဖေဖော်ဝါရီလ20ရက်နေ့ရန်ကုန်ဈေးကွက်မှာပြောင်းဆန်တပိတ်တာကို1800ကနေ1100ကျပ်ကြားပေါက်ဈေးရှိနေပြီးတစ်ပတ်အတွင်းတပိတ်တာကို90ကျပ်ဝန်းကျင်ဈေးချဆင်းသွားပါတယ်။မန္တလေးဈေးကွက်မှာတော့ရှမ်းပြောင်းက55ပိတ်တာဝန်းတအိမ်ကို93500ကျပ်လောက်ပေါက်ဈေးရှိနေပြီးတစ်ပတ်အတွင်း300ကျပ်လောက်ထိဈေးချဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့တည်နေစင်းတော်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါလေရှင
်။တပတ်အတွင်းတည်နေစင်းတို့အတက်ကြအခြေအနေတွေနဲ့ပတ်သက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်မှာတင်ဆက်ပေးခဲ့တာပါ။ Farmer Times Media ကနေပြီးတော့တင်ဆက်တာဖြစ်ပါရဲ့ရှင်။လေယာစီးပွားသတင်းတွေကိုနားဆင်ကြည့်ရှုခဲ့ရပြီးတော့အခုတခါဥရုယာတီဘက်ကိုလည်းတစ်ချက်ကြည့်ရအောင်ပါ။ Caribbean ပင်လယ်ကွေ့တဝိုက်နှက်ဆိုင်လာတဲ့သမုဒ္ဒရာကျမ်းပြင်မှာရာစုနှစ်တွေနဲ့ချီရှင်သန်ပေါက်ဖွားကြတဲ့ဒီပင်လယ်ရေမြုပ် Ocean Sponge တက်ချီတရဝါမျိုးစိတ်တစ်ခုကိုအခြေပြုပြီးတော့ကမ္ဘာအပူချိန်ကိုသိပ္ပံပညာရှင်တွေကလေ့လာခဲ့ကြပါတယ်။အခုတွေ့ရှိခဲ့တဲ့ဒီကမ္ဘာအပူချိန်မြင့်တက်မှုဟာကုလသမဂ္ဂရဲ့ဥရုယာတီရေယာအဖွဲ့ IPCC ရဲ့ခန့်မှန်းချက်နဲ့တော့အနည်းငယ်ကွဲလွဲပါတယ်။စိုးရင်စရာနှုန်းတဲ့ကမ္ဘာအပူချိန်မြင့်တက်မှုတွေအကြောင်းကိုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာဒီတစ်ပတ်နန်းလောင်ကစူးစီးတက်ဆက်ထားပါတယ်ရှင်။
ခေဥကာလာကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.5ဒီဂရီဆယ်စီယပ်ကျော်မသွားအောင်လို့ကမ္ဘာတဝန်းဝိုင်းဝန်းကြိုးပမ်းနေပေမဲ့2020ခုနှစ်မှာတင်ကမ္ဘာအပူချိန်က1.9ဒီဂရီကိုကျော်လွန်ရောက်ရှိလာတယ်လို့သုတေသီတွေကပြောပါတယ်။တက်တန်းရင်ပင်လယ်ရေမြုပ်ကောင်းစပွန်ဂျ်မျိုးစိတ်6ခုကိုလေ့လာခဲ့ကြတဲ့သိပ္ပံပညာရှင်တွေကရေဓူအပူချိန်အက်ဆစ်ဓာတ်ပမာဏလေဓူထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေသိပ်သည်မှုတွေပြောင်းလဲမှုတွေကိုအခြေခံလေ့လာခဲ့ကြတယ်လို့ Nature Climate Change Journal မှာဖော်ပြထားပါတယ်။အစီရင်ခံစာပူတွဲရေးသားသူဖြစ်တဲ့ Western Australia တက္ကသိုလ်အနဝါဓာတုဝေဒပညာရှင် Malcolm McCullough ကအခုလိုရှင်းပြပါတယ်
။ We've now have, I think,very definitive evidence that we've
been talking about legone asama be gaba apu chain ha sabu ki u kala ga the apu chain 1.8 degree celsius tet la de so de khai ma de athaw tha dwi ya tha pi ba yi 1.5 degree tet do jaw lon twa bi so da te ja ba de goun mi paw ma yo tamauk dia de ma ba a di lo a pyaung le dwi ga le thin tha da the ko po bi myan san ni da twi ya ba de tei an ye chi de anaga ko chano lo u ti ni ba bi ဒါကိုကာကွယ်နိုင်မဲ့တခုတည်းသောနည်းလမ်းကတော့ဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုအရေးကြီးလျှော့ချမှဖြစ်မှာပါ
။ဒါပေမဲ့လည်းတခြားသိပ္ပံပညာရှင်တွေကတော့ကမ္ဘာအပူချိန်ဟာထင်ထားတာထက်ပိုမြင့်တက်နေတယ်ဆိုတော့ဒီလေလာတွေ့ရှိမှုအပေါ်မေးခွန်းထုတ်ပါတယ်။ပင်လယ်ရေမြုပ်သတ္တဝါလေးတွေကရေတွေကိုစစ်ထုတ်တန့်စင်ပြီးတဲ့သက်ရှိသတ္တဝါလေးတွေဖြစ်ပြီးအများစုကတော့နှစ်ပေါင်းတန်းနဲ့ချီအသက်ရှင်သန်ကြတာပါ။သူတို့လေးတွေအဲ့ဒီလိုရှင်သန်ကြီးထွားနေတဲ့ကာလမှာဘေးပတ်ဝန်းကျင်အနေအထားတွေကိုလည်းသူတို့ခန္ဓာကိုယ်ကစိုးရိမ်မတန်တင်ထားကြတာဖြစ်ပါတယ
် We have a very long and accurate baseline
1850 ပြည့်လွန်နှစ်တွေတုန်းကကမ္ဘာပူချိန်ကိုလည်းကျွန်တော်တို့ပတ်တန်းတင်ထားနိုင်ပါတယ်1900ပြည့်လွန်နှစ်တွေမှာပို့ပြီးပူနွေးလာတာကိုအထင်ရှားမြင်ရပါတယ်1850နဲ့1900ခုနှစ်ကြားတက်လာတဲ့ပူချိန်ကကျွန်တော်တို့တစ်ချိန်လုံးလက်ခံထားတာနဲ့တော့ကွာခြားနေပါတယ်၃ဓာတ်မှ5ဒီဂရီလောက်ကိုကွာနေတာပါဒါကြီးမားတဲ့ကွာခြားချက်ကြီးပါ
ရှာပါပြီးတော့သိငယ်လာတဲ့အခွန်မရေမြုပ်မျိုးစေ့တွေကိုအသုံးပြုပြီးတော့1800ပြည့်လွန်နှစ်ကအပူချိန်အတိုင်းဖန်တီးပြီးသိပ္ပံပညာရှင်တွေလေ့လာခဲ့တာဖြစ်ပါတယ်။သူတို့ရဲ့လေ့လာမှုပုံစံကကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာသိပ္ပံပညာရှင်အဖွဲ့ IPCC ကအသုံးပြုတဲ့သိပ္ပံနည်းကျလက်ခံထားတဲ့ပုံစံအနေနဲ့တော့အတော်ကိုကွာခြားနေပါတယ်။1800ပြည့်လွန်နှစ်တွေကအပူချိန်ဟာကနအူးခမန်းထတာထက်3.5ဒီဂရီစင်တီဂရိတ်လောက်အေးနေခဲ့တာကိုတော့ဒီလေ့လာမှုမှာတွေ့ပါတယ်။အိန္ဒိယနာစတိတ်တက္ကသိုလ်ခီအူအနဝါဘေဒပညာရှင်အာမို့စ်ဝင်တာကလည်းအခုလိုဆိုပါတယ
် I mean the sponges really are the heroes of this story because without them we'd have no story
ပင်လယ်ရေမြုပ်ကောင်လေးတွေကိုဒီနေရာမှာတော့သမိုင်းဝင်သူရဲကောင်းတွေလို့ပြောရမှာပါသူတို့ကြောင့်တာမဟုတ်ရင်အခုလိုတွေ့ရှိပူလဲဖြစ်လာမှာမဟုတ်ပါဘူးသူတို့ကဘေးပတ်ပတ်လည်းကတဘာဘာပတ်ဝန်းကျင်အခြေအနေတွေကိုမှတ်တမ်းတင်ထားတာပါအပူချိန်တစ်ခုတည်းမဟုတ်ပါဘူးရေထဲက acid dust ပါဝင်မှုနှုံးကိုလည်းမှတ်ထားတာဖြစ်ပါတယ်ဒီတတ္တဝါလေးတွေကအဆင့်မြင့်မှတ်တမ်းတင်ဆက်တဲ့အလားတန်တူပါတယ်အဲ့ဒီကာလမှာသမုတ်တရားကြီးတဲ့ကိုသာမိုမီတာချထားတယ်လို့မျိုးပ
ါကမ္ဘာအပူချိန်စတင်မြင့်တက်လာတဲ့ကာလဟာ IPCC ကခန့်မှန်းထားတာထက်ပိုဆိုတယ်လို့အခုလေ့လာမှုကဆိုထားပါတယ်ဆမ်မူလမူလုံငန်းတွေစတင်ထွန်းကားတဲ့1859လောက်မှာပဲကာဗွန်ဒိုင်အောက်ဆိုက်တန်းငယ်တွေလေလုတွေစတင်ရောက်လာတာဖြစ်တယ်လို့မက်ကာလက်နဲ့ဝင်တာရိုကပြောပါတယ်။ယူကျင်းလောင်စာတွေထုတ်ယူ30ရာကထွက်လာတဲ့ကာဗွန်တန်းငယ်နဲ့အခြားတန်းငယ်တွေကြောင့်ကမ္ဘာအပူချိန်တက်လာတာကိုသူသေတီတွေကထောက်ပြနေကြတာပါ။ဝင်တာနဲ့မက်ကာလက်တို့စုဆောင်းလေ့လာနေတဲ့လိမ်မော်ရောင်သက်တမ်းရှည်ပင်လယ်ရေမြုပ်ကောင်လေးတွေထက်မှသက်တမ်းနှစ်ပေါင်း320ကျော်ရှိပြီဖြစ်တဲ့သတ္တဝါလေးတွေလည်းပါပါတယ်။သူတို့လေးတွေဟာ1800ပြည့်လွန်နှစ်တွေကအခြေအနေကိုလေ့လာဖို့အကောင်ဆုံးစံပြတိုင်းတာရေးကိရိယာတွေဖြစ်တယ်လို့လည်းဆိုပါတယ်။အပူချိန်ဒေတာကိုတိုင်းတာတဲ့နေရာမှာ IPCC နဲ့သိပ္ပံပညာရှင်အများစုတို့အသုံးပြုနေတာကတော့1859လောက်ကတိတာပုံးတွေရစ်ထဲနေပြီးတော့အပူချိန်ကိုဖတ်တဲ့ Timorese ကဒေတာကိုယူတာပါ။ဒါပေမဲ့လည်းအပူချိန်ကိုတိုင်းတာတဲ့နေရာတွေကိုတော့ထည့်သွင်းစဉ်းစားရမှာပါ။နှွေးနေတဲ့ရင်ငွေ၃အင်ဂျင်ဆက်အနီးကရေကိုခတ်ပြီးတော့အပူချိန်ကိုတိုင်းတာခဲ့မယ်ဆိုရင်တော့ဒေတာတွေကတိတ်ပြီးတော့မန်ကန်တိကျမှုရှိမှာတော့မဟုတ်ပါဘူး။ပင်လယ်ရေမြုပ်ကောင်လေးတွေကြတော့သူတို့အစုပ်ယူထားတဲ့ကယ်လ်ဆီယမ်ဓာတ်တွေနဲ့စတွန်တီယမ်ဓာတ်တွေကိုခွဲခြားလေ့လာမှတ်တမ်းယူပါရဲ။ရေကပိုးပြီးတော့ပူနွေးနေရင်ကယ်လ်ဆီယမ်ဓာတ်ထက်စတွန်တီယမ်ဓာတ်တွေပိုများနိုင်ပြီးရေတွေအေးနေရင်တော့ကယ်လ်ဆီယမ်ဓာတ်ပါဝင်မှုကပိုများတယ်လို့ဝင်းတာကပြောပါရဲ။ပင်လယ်ရေမြုပ်ကောင်လေးတွေနဲ့ကမ္ဘာအပူချိန်ကိုတိုင်းတာခဲ့တဲ့အပေါ်သူတို့နှုတ်ဦးစလုံးကတော့ခုခံကာကွယ်ပြောဆိုပါတယ်။1800ပြည့်လွန်နှစ်အချိန်ကလွဲပြီးကမ္ဘာအပူချိန်ကိုပြန်လည်မှတ်တမ်းကောက်ယူတဲ့နေရာမှာတနာကြောက်တန်းတွေရေခဲဖြစ်တွေနဲ့သစ်ပင်တို့ရဲ့အပူချိန်ပြောင်းလဲမှုကကမ္ဘာလုံးဆိုင်ရာမှတ်တမ်းတွေနဲ့တော့ကပ်ညီမှုရှိနေတယ်လို့လည်းသူတို့ကပြောပါတယ်။ပင်လယ်ရေမြုပ်ကောင်လေးတွေဟာကရေဘီယံပင်လယ်တစ်ဝိုက်မှာသာရှိကြတယ်ဆိုပေမဲ့လည်းအဲ့ဒီလောက်နှက်တဲ့သမုတ်တရားအောက်မှာအယ်နီညိုနဲ့လာနီညာတို့လိုအပူလိုင်းအေးလိုင်းတွေရဲ့တရားမှုမရှိတဲ့အတွက်အခြားသမုတ်တရားရည်သူအဖို့ချိန်နဲ့အတူတူပဲလို့လည်းပညာရှင်တွေကပြောပါတယ်။သူတို့ရဲ့အခုလိုလေ့လာတွေ့ရှိမှုကြောင့်ဖာလောင်အိမ်တက်ငွေထုတ်လုပ်မှုလျှော့ချမှုကို၃ညအထိကျသွားအောင်အမှန်တကယ်အလေးနဲ့ထားလာကြဖို့မျှော်လင့်တယ်လို့လည်းသူတည်တီတွေကပြောဆိုကြပါတယ်။ကျွန်မနှောင်းလောပါ။
နန်းလောင်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတခါတော့သတင်းတွေကတူတာအစီအစဉ်ကိုတလဲတင်ဆက်ပေးပါဦးမယ်။အမေရိကန်ပြည်တော်စုအပါဝင်ကဘာအနိုင်နိုင်ငံအတော်များမှဒီနှစ်2024ခုနှစ်အတွင်းမှာရွေးကောက်ပွဲတွေကျင်းပကြမှာမို့ဒီနှစ်ကိုရွေးကောက်ပွဲနှစ်ဆိုပြီးတော့တင်စားပြောကြပါရစေ။နိုင်ငံပေါင်း50ထက်မနည်းမှာကျင်းပကြမဲ့ဒီရွေးကောက်ပွဲတွေအကြောင်းကိုတော့မညညိုလင်းကသတင်းတွေကတူတာအစီအစဉ်မှာတင်ဆက်ထားပါရဲ့ရှင်။
ကမ္ဘာပေါ်ကလူဦးရေအများဆုံး10နိုင်ငံတွေက9နိုင်ငံအပါအဝင်နိုင်ငံပေါင်း50ကျော်မှာရွေးကောက်ပွဲကြီးတွေကျင်းပကြမှာမို့2024ခုနှစ်ဟာအခုအချိန်ထိကမ္ဘာသမိုင်းကြောင်းမှာရွေးကောက်ပွဲအများဆုံးကျင်းပတဲ့နှစ်ပါပဲလို့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားကြပါတယ်။အိန္ဒိယနဲ့အမေ
American ပြည်အောင်စုလို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေအပါအဝင်အာဏာရှင်နိုင်ငံတွေလို့အများစုပြောဆိုကြတဲ့ရုရှား၊အီရန်တို့လိုနိုင်ငံတွေမှာပါဒီနှစ်ထဲရွေးကောက်ပွဲတွေပြုလုပ်ကြမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာလူဦးရေအများဆုံး10နိုင်ငံထဲကထင်ရှားတဲ့9နိုင်ငံဖြစ်တဲ့အိန္ဒိယ၊ American ပြည်အောင်စု၊ Indonesia ၊ Pakistan ၊ Bangladesh ၊ Russia ၊မက္ကဆီကိုမှာရွေးကောက်ပွဲတွေကျင်းပကြတာမို့ကမ္ဘာပေါ်ကလူပေါင်း45ရာခိုင်နှုန်းတန်ပေါင်း4000ကျော်ကရွေးကောက်ပွဲတွေဆန္ဒခံယူပွဲတွေမှာနေပေးကြမှာဖြစ်ပါတယ်။အခုတက်စမိုင်းဇန်နဝါရီလနဲ့ဖေဖော်ဝါရီလထဲမှာတွင်ပဲလူဦးရေအများဆုံးကမ္ဘာအဆင့်၄မှာရှိတဲ့အာဆီယံနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားလူဦးရေအများဆုံးကမ္ဘာအဆင့်၅မှာရှိနေတဲ့ပါကစ္စတန်အဆင့်ရှိမှာရှိတဲ့ဘင်္ဂလားဒေ့ရှ်တရုတ်နဲ့နိုင်ငံရေးအငင်းပွားမှုတွေထိတ်တဲရင်ဆိုင်နေရတဲ့ထိုင်ဝမ်အပါအဝင်နိုင်ငံပေါင်း73နိုင်ငံမှာအထွေထွေရွေးကောက်ပွဲတွေအပါအဝင်နိုင်ငံစီမံခန့်ခွဲမှုနဲ့အုပ်ချုပ်မှုဆိုင်ရာရွေးကောက်ပွဲတွေကျင်းပခဲ့ပြီးဖြစ်ပါတယ်။မလာထဲမှာဆိုရင်လည်း15ရက်ကနေ19ရက်နေ့အထိ၈ချိန်မြောက်ရုရှားသမ္မတရွေးကောက်ပွဲပြုလုပ်မှာပါ။ရုရှားဆိုတာကလည်းကမ္ဘာလူဦးရေအများဆုံးနိုင်ငံအဆင့်6မှာရှိနေပါတယ်။အီရန်ရဲ့ပါလီမန်ရွေးကောက်ပွဲကလည်းမလာတရနေ့မှာကျင်းပမယ်လို့သတင်းတွေကဖော်ပြထားပါတယ်။လူရေစိတ်ဝင်စားမှုအများဆုံးနဲ့ကမ္ဘာနိုင်ငံရေးစီးပွားရေးစစ်ရေးတွေမှာအဓိကတက်ရောက်မှုတွေရှိတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတနဲ့အထက်လွှတ်တော်အောက်လွှတ်တော်နှစ်ရပ်ရဲ့ကိုယ်စားပြုအမတ်တွေရွေးချယ်ကြမယ်ရွေးကောက်ပွဲကြီးကတော့နိုဝင်ဘာလ9ရက်နေ့မှာကျင်းပမှာပါ။ကမ္ဘာအကြီးမားဆုံးဒီမိုကရေစီနိုင်ငံလို့တင်စားပြောဆိုကြတဲ့အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကြီးကိုတော့ရက်အတိကျသတ်မှတ်ထုတ်ဖော်ပြောဆိုရမှာရှိသေးပေမဲ့ဇွန်လမတိုင်မီမှာကျင်းပလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲမှာအခုချိန်ထိတော့မဲဆန္ဒရှင်ပေါင်း945သန်းကျော်စီးရင်ပေးထားတာမို့အိန္ဒိယဟာမဲဆန္ဒရှင်အများဆုံးနိုင်ငံတစ်ခုလည်းဖြစ်နေပါတယ်။လက်ရှိဝန်ကြီးချုပ်မိုဒီကတော့ရွေးကောက်ပွဲမှာမဲဆန္ဒရှင်တန်း1000ကျော်မဲပေးလိမ့်မယ်လို့ခန့်မှန်းပြောဆိုထားတာပါ။ဒီနှစ်တည်းတခြားထူးခြားတဲ့ရွေးကောက်ပွဲတွေကတော့ဥရောပသမ္မတရဲ့ပါလီမန်ရွေးကောက်ပွဲကြီးကိုဇွန်လထဲမှာကျင်းပဖို့စီစဉ်ထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့နှစ်နှစ်သက်တမ်းရှိမဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နေရာ၅ခုအတွက်လည်းရွေးကောက်ပွဲကို2024ခုနှစ်လပိုင်းမှာကျင်းပမယ်88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာကျင်းပမှာပါ။အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နေရာ၅ခုအတွက်လက်ရှိမှာတော့အာဖရိကတိုက်ကဆိုမာလီယာနဲ့မော်ရစ်ရှားအာရှပစိဖိတ်အုပ်စုတွေကပါကစ္စတန်အနောက်ဥရောပကဒိမန်နဲ့ဂရိစ်လက်တင်အမေရိကနဲ့ကာရေဘီယံအုပ်စုတွေကပနားမာတို့ကိုကိုယ်စားလှယ်နိုင်ငံလောင်းတွေအဖြစ်သတ်မှတ်ထားပါတယ်2024ခုနှစ်ဟာကမ္ဘာမှာရွေးကောက်ပွဲအများဆုံးနှစ်ဖြစ်တဲ့အပြင်ကမ္ဘာနိုင်ငံရေးစစ်ရေးစီးပွားရေးအင်အားအကြီးမားဆုံးနိုင်ငံကြီးတွေရဲ့ရွေးချယ်ခံရမယ့်ခေါင်းဆောင်တွေပေါ်မူတည်ပြီးကမ္ဘာတစ်ဝန်းကနိုင်ငံရေးစီးပွားရေးစစ်ရေးအခင်းကျင်းတွေပါထူးထူးခြားခြားပြောင်းလဲသွားနိုင်မယ့်နှစ်တစ်ခုဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ပြောဆိုနေကြတာပါရှင်
မညညလင်းတင်ဆက်တဲ့သတင်းတွေကတူတာပါရှင်။ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကို VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပါဦးမယ်ရှင
်။ယူကရိန်းနိုင်ငံကရုရှားတို့ကြီးကြော်တိုက်ခိုက်တာနှစ်နှစ်ပြည့်တဲ့နေ့မှာယူကရိန်းဘက်ကဆက်လက်ရည်တည်ထောက်ခံကြောင်းနိုင်ငံတကာတိုင်ဝမ်ကပြသခဲ့ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒါလီယွန်ဘယ်ဂျီယံဝန်ကြီးချုပ်အလက်ဇန်ဒါဒီခရူအီတလီဝန်ကြီးချုပ်ဂျော်ဂျီယိုမယ်လိုနီနဲ့ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထူဒိုတို့ကီယက်မြို့တော်ကိုတက်ရောက်ပြီးတော့စစ်ရန်ကင်းရှင်းသွားတဲ့ယူကရိန်းနိုင်ငံမှာဖြစ်သေး၍ကူညီသွားမယ်လို့ပြောကြားခဲ့ကြပါတယ်။ထိုင်းနိုင်ငံကမြန်မာရေးလှုပ်ရှားမှုတွေကိုစောင့်ကြည့်နေပြီးလောလောဆယ်မှာတော့ထိမနဲ့သိမရအခြေအနေမရှိဘူးလို့ကာကွယ်ရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုစောဝင်းနိုင်တင်ပြပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ VUA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမကတော့ခင်ဗျူထွေးပါ။